Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2023ခုနှစ်နိုဝင်ဘာလ25ရက်စနေနေ့မနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျွန်မခင်မြူထွေးပါ။ဒီမနက်ခင်းစီစဉ်လေးကိုတင်ဆက်ပေးသွားပါမယ်ရှင်။
ကာဇာမှာအစ္စရေးနဲ့ဟမ်မတ်စ်ကြားအပြစ်ခတ်ရစရေးစတင်လိုက်ပြီးဟမ်မတ်စ်ဘက်ကတရားခံတချို့ပြန်လွှတ်ပေးသလိုအစ္စရေးဘက်ကပါလက်စတိုင်းအချင်းသားတချို့ကိုပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။မြမအရေးအလုံးပါဝင်တဲ့တွဲဆုံဆွေးနွေးရေးအတွက်အပြုသဘောဆောင်တဲ့အလားအလာရှိနေတယ်လို့အင်ဒိုနီးရှားကပြောဆိုလိုက်ပါတယ်။ရန်နယ်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတင်ဆောင်လာတဲ့လေ30ထက်မနည်းဒီသတင်းပတ်ချက်ဘင်္ဂလားဒေ့ရှ်ကနေထွက်ခွာလာနေပြီလို့ဒုက္ခသည်တွေကပြောပါတယ
်ဒီလိုနောက်ဆုံးရသတင်းတွေအပြင်အစ္စရေးဟာမတ်စစ်ပွဲနောက်ပိုင်းပါလက်စတိုင်းသားတွေအပေါ်မှာဂျူးချေချာနေတဲ့သူတွေရဲ့တိုက်ခိုက်မှုတွေပိုတိုးလာတဲ့ဆိုတဲ့အခြေအနေနောက်ရှမ်းမြောက်မှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတွေကနောက်ထပ်24ယောက်ကိုနေရပြန်ပို့လိုက်တဲ့အကြောင်းနဲ့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတချို့ကိုလည်းကောက်နှုတ်တင်ပြပေးသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတစုံလေအမေရိကန်တခွင်နဲ့သိပ္ပံနယ်နည်းပညာကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကြီးချမ်းအေးကပြောပြပေးပါမယ်ရှင်။
ဂါဇာမှာအစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ခတ်ရစရေးစတင်အသက်ဝင်လာချိန်ဟာမတ်စ်ဘက်ကတရားခံတချို့ပြန်လွတ်ပေးတာနဲ့အစ္စရေးဘက်ကပါလက်စတိုင်းအချင်းသားတချို့ပြန်လွတ်ပေးတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာကြိုဆိုလိုက်ပြီးဒါဟာကြေကြေပြန့်ပြန့်လှုပ်ဆောင်ခဲ့တဲ့အမေရိကန်ရဲ့တန်ငင်းတမန်ငင်းရလက်ဖြစ်ကြောင်းပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်မှုနဲ့ဟာမတ်စ်အဖွဲ့ကအောက်တိုဘာ9ရက်နေ့တိုက်ခိုက်မှုအတွင်းဖမ်းဆီးခေါ်ဆောင်သွားတဲ့တရားခံတွေပြန်လွတ်ပေးနိုင်မှုတိုက်ပွဲတွေခਿੱတရရင်ဘိုင်ဒန်အစိုးရအဖွဲ့ကသတင်းပတ်ပေါင်းများစွာစူးစမ်းခဲ့ရတယ်လို့ပြောပါတယ်။ဟာမတ်စ်ကဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့သဘောတူညီချက်အတွက်ကာတာ၊အီဂျစ်နဲ့အစ္စရေးနိုင်ငံတွေကိုကျေးဇူးတင်ကြောင်းအမေရိကန်သမ္မတကပြောပါတယ်။ဒါဟာအစပဲရှိပေမဲ့အခုထိတော့အဆင်ပြေပြေဖြစ်နေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ကာတာကဂျာဝင်ဆက်ဆက်ပေးထားတဲ့အခုညှိနှိုင်းမှုအတွင်းဟာမတ်စ်ကဖမ်းထားတဲ့တရားခံ240တဲ့ကတချို့ဟာအခုပြန်လွှတ်လာတာပါ။အသက်နှစ်နှစ်ကနေ85နှစ်ကြာအစ္စရေးအမျိုးသမီးနဲ့ကလေး13ဦးအပါဝင်တရားခံ24ဦးကိုတောက်ချတဲ့ညနေပိုင်းကပြန်လွှတ်ပေးလာပါတယ်။ဒါအပြင်ဟာမတ်စ်ဟာထိုင်းနိုင်ငံသား10ဦးနဲ့ဖိလစ်ပိုင်နိုင်ငံသား2ဦးကိုလည်းပြန်လွှတ်ပေးခဲ့ကြောင်းကတ္တအစိုးရကပြောပါတယ်။အချိန်တည်းမှာပဲအစ္စရေးအစိုးရကပါလက်စတိုင်းအမျိုးသမီးနဲ့အရွယ်မရောက်သေးတဲ့အမျိုးသား39ဦးကိုလွှတ်ပေးခဲ့ပါတယ်။ပြင်သစ်နိုင်ငံသားရေးဝန်ကြီးကက်သရင်ကိုလိုနာကယူကရိန်းစစ်ပွဲဆုံးသက်ရေးမှာတရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးတယ်လို့တောက်ကြနေကပြောလိုက်ပါတယ်။တရုတ်ရဲ့ယူကရိန်းငြိမ်းချမ်းရေးအစိုးပြုချက်ကိုဆက်လွတ်ဖို့သူကတိုက်တွန်းပြီးတစ်ဖက်မှာလည်းတရုတ်ရဲ့အစုအဖွဲ့တွေအနေနဲ့ရုရှားရဲ့ယူကရိန်းချူကျော်စစ်မှာအကူအညီတစုံတရာမပေးဖို့လည်းသတိပေးလိုက်ပါတယ်။ဘေကျင်းမှာတရုတ်နိုင်ငံသားရေးဝန်ကြီးဝိုင်ယင်နဲ့တောက်ကြနေကတွေ့ဆုံပြီးမှပြင်သစ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောတာပါ။နှစ်ဖက်ကြားမှာယူကရိန်းစစ်ပွဲလို့အစ္စရေးဟာမတ်စ်ပြည်ပခါလူနဲ့ဥရောပနဲ့တရုတ်ကြားတစ်ဖက်ဆောင်းနှင်းဖြစ်နေတဲ့ကုန်သွယ်ရေးကိစ္စရပ်တွေအတွက်အမြင်ကွဲပြားမှုတွေရှိနေပေမဲ့ရှေ့ဆက်ပြီးတွစ်ဆုံဆွေးနွေးကြဖို့အရေးကြီးတယ်လို့ဆိုပါတယ်။အခုတွစ်ဆုံဆွေးနွေးပွဲကလာမယ့်လထဲမှာတွစ်ဆုံမှုရှိတဲ့ EU တရုတ်ခေါင်းဆောင်များအစည်းအဝေးရဲ့ရှေ့ပြေးဖြစ်ပါတယ်။ဥရောပသမဂ္ဂဟာတရုတ်လက်စစ်ကားထုတ်လုပ်သူတွေကိုပေးတဲ့ထောက်ပံ့ကြေးတွေနဲ့ပတ်သက်ပြီးကုန်သွယ်ရေးဆိုင်ရာစုံစမ်းစစ်ဆေးမှုကိုစတင်လှုပ်ဆောင်နေပြီးတရုတ်နိုင်ငံပေါ်တင်းကျပ်တဲ့စီးမြင့်တွေချမှတ်လာခြင်းလည်းဖြစ်ပါတယ်။ကုန်သွယ်ရေးနည်းပညာနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတရုတ်နဲ့ပြန်ဆိုင်နိုင်မှုအမေရိကန်ကဥရောပအပါအဝင်မဟာမိတ်တွေရဲ့အကူအညီကိုရယူနေတယ်လို့တရုတ်ဘက်ကဝေဖန်ထားတာပါ။ဒီလိုကိစ္စရပ်တွေကိုနိုင်ငံရေးပြဿနာဖြစ်ပုံမဖော်ဘူးလေတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကသတိပေးထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်က Artificial Intelligence AI လို့ခေါ်တဲ့ဉာဏ်တုနည်းပညာဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံတော်အဆင့်မဟာဗျူဟာတည့်ရပေါ်ထွက်လာရေးပံ့ပိုးပေးမဲ့အစီအစဉ်ကိုတောက်ကြနေ့ကကြီးညာလိုက်ပါတယ်။အနောက်နိုင်ငံတွေရဲ့လောကကြီးအုံမှုကိုကာဝယ်နိုင်မှုဒါကမရှိမဖြစ်လိုအပ်ကြောင်းသူကလေးပေးပြောပါတယ်။မော်စကိုမြို့တော်က AI conference တစ်ခုမှာလူသားတွေအတွက်စိတ်ချပြီးပွင့်လင်းမြင်သာမှုရှိတဲ့ဉာဏ်တုစနစ်တွေဖန်တီးတဲ့နယ်ပယ်တွေမှာ ရုရှားအနေနဲ့ဖြည့်ရှင်းချက်တွေထုတ်နိုင်မှုအရေးကြီးကြောင်းမှတ်ချက်ပြုပါတယ်ရုရှားမှာနိုင်ငံများနှိပညာတွေလဝကြီးအုပ်စိုးတာမျိုးကအနေအမြားပြီးလက်ခံနိုင်ွယ်မရှိဘူးလို့ပူတင်ကပြောပါတယ်အနောက်တိုင်း AI စနစ်တွေကရုရှားအနေနဲ့လက်မခံနိုင်တဲ့အနောက်တိုင်းကျင့်ဝတ်တွေအပြုမှုဆိုင်ရာစံနှုန်းတွေပြည်သူ့ရေးရာမူဝါဒတွေထင်ဝက်ထင်ဟနေတယ်လို့ဆိုပါတယ်အနောက်တိုင်းပလက်ဖောင်းတွေကတည်ထွင်ထားတဲ့နှိပညာလုံထုံလုံနေ algorithm အစီအစဉ်တွေကရုရှားရဲ့ယဉ်ကျေးမှုကို digital နည်းနဲ့ပယ်ဖျက်ခြင်းစီကိုဥတီသွားနိုင်တယ်လို့ပူတင်ကသတိပေးပါတယ်ပူတင်ဟာအနာရယူထားတဲ့ဆယ်စုနှစ်နှစ်ခုကျော်ကာလအတွင်းအတိုက်ခံတွေနဲ့ရပ်ဖက်လူမှုအဖွဲ့အစည်းတွေပေါ်ပပေါင်းဆောင်ကနေနှိတ်ကွက်လေးရှိပြီးအနောက်တိုင်းလွှမ်းမိုးမှုကိုတံပြန်နိုင်မှုရိုးရာတံပိုးတွေကိုမြင့်တင်လေးရှိပါတယ်
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ရဲ့စနေမနေ့ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ခင်ဗျညောင်မဟာမိတ်3ဘွဲ့ရဲ့တစ်ဆင်းစက်ခွန်စစ်စင်ရေးတလပြည့်တဲ့လာမယ့်နိုဝင်ဘာ29မှာနောက်တစ်ဆင့်တက်ဖို့အသင့်ဖြစ်နေပြီလို့စစ်စင်ရေး29ရက်မြောက်နေ့ဖြစ်တဲ့နိုဝင်ဘာ24ရက်နေ့မှာ MNDA ကိုကန့် TNL တအန်းနဲ့ရခိုင်တပ်တော် A တို့ကပါဝင်တဲ့တိုင်းသားမဟာမိတ်3ဘွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်လက်ရှိစစ်စင်ရေးကို Nationwide Operation တနိုင်ငံလုံးနှံ့တက်ရောက်တဲ့စစ်စင်ရေးအဖြစ်သတင်းထုတ်ပြန်ချက်မှာဖော်ပြထားပြီးတဖွဲ့ချင်းစီရဲ့ရီမန်းချက်နဲ့ဘုံရီမန်းချက်တွေကိုတဆင့်ချင်းအကောင့်ထဲဖောနေတယ်လို့ဆိုပါတယ်စကောင်စီဘက်ကတော့တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့နယ်မြေဒေသလုံခြုံအေးချမ်းရေးအတွက်တရုတ်ပြည်သူ့သမ္မတနိုင်ငံတောင်ပိုင်းတိုင်းစစ်ဒေသကြီးရဲ့ပုံမှန်စစ်ရေးလက်ချက်မှုတစ်ခုကိုတရုတ်မြန်မာနယ်စပ်ဒေသမှာနိုဝင်ဘာ25ရက်ဒီနေ့မှာလုပ်မယ်လို့ကြေညာပါတယ်။နိုဝင်ဘာ24ရက်နေ့တိုက်ပွဲနောက်ဆုံးအခြေအနေတွေမှာတော့ MNDA ကိုကန့်တက်ဟာကိုကန့်တုံရှမ်းဒေသရဲ့နောက်ဆုံးတောင်ကုန်း high point ဖြစ်တဲ့စင်တာအောင်တောင်ကုန်းကိုသိမ့်ပြီးကိုကန့်ဒေသတောင်ပိုင်းနဲ့မြောက်ပိုင်းကစစ်ကောင်စီစခန်း၄ခုကိုသိမ်းခဲ့တယ်လို့ဒီကိုကန့်သတင်းကထုတ်ပြန်ပါတယ်။ DNL တအံဖွဲ့ရဲ့ CA ထုတ်ပြန်ချက်မှာတော့လာရှိုးမြို့နယ်တဲကစစ်ကောင်စီရဲ့မိုင်းပြတ်တပ်စခန်းကိုနိုဝင်ဘာ24ရက်နေ့ကသိမ်းနိုင်ခဲ့ပြီးတပ်စခန်းထံကစစ်ကောင်စီရဲ့ဟော်ဝါဇာလက်နက်ကြီးအပါအဝင်လက်နက်မျိုးစုံနဲ့စစ်သုံးပစ္စည်းတွေကိုသိမ်းဆည်းရမိတယ်လို့ကြေညာပါတယ်။စစ်ကောင်စီတပ်ဖက်ကတော့ Jet တိုက်လေယာဉ်တွေနဲ့၃ချိန်လာရောက်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်မူဆယ်မြို့နယ်စံကောင်းချေးရွာအနီးနဲ့လာရှိုးမြို့နယ်ဟိုဟက်ကျေးရွာတီဘောမြို့နယ်ချင်တီတံတားတွေမှာလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့ DNL ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဘက်ကတော့နောက်ဆုံးစစ်ရေးအခြေအနေနဲ့ပတ်သက်လို့တစုံတရာထုတ်ပြန်သေးပါဘူးညမြမအရေးအဓိကပါဝင်ပတ်သက်သူတချို့တက်ရောက်တဲ့အစည်းအဝေးတစ်ခုကိုအင်ဒိုနီးရှားကခမောက်ထလောက်လက်ခံကျင်းပခဲ့ပြီးအဲ့ဒီမှာမကြာမီအားလုံးပါဝင်နိုင်တဲ့တွေ့ဆုံဆွေးနွေးအတွက်အပြုသဘောဆောင်တဲ့အလားအလာရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံရေးဝန်ကြီးဌာနကတောက်ကြားနေမှာပြောပါတယ်ဂျကာတာမြို့တော်မှာနိုဝင်ဘာ20ရက်နေ့ကနေ22ရက်နေ့ထိကျင်းပခဲ့တဲ့ဒီအစည်းအဝေးမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဂျာကာလာအမျိုးသားညွှန်ရေးအစိုးရ NUG တို့ပါဝင်ပြီးစစ်ကောင်စီဘက်ကတော့တိုက်ရိုက်ကိုစားပြုသူမပါပေမဲ့ဂျာကန်တဆင့်စကားပြောဆွေးနွေးသူတွေတက်ရောက်ခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပြီးအသေးစိတ်ကိုတော့မထုတ်ပြောပါဘူးဂျာကာလာမျိုးသားညွှန်ရေးအစိုးရ NUG ရဲ့ပြောရေးဆိုခွင့်ရှိသူကတော့စစ်မှန်တဲ့တွစ်ဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားပေမဲ့အနာဂတ်မြမနိုင်ငံရေးမှာစစ်တပ်အတွက်နေရာမရှိဘဲလက်နက်ကင်တပ်ဖွဲ့တွေဟာအရသာအစိုးရရဲ့လက်အောက်ခံဖြစ်ရမယ်လို့ရိုက်တာသတင်းဌာနကိုတုံ့ပြန်ထားပါတယ်စစ်ကောင်စီဘက်က NUG နဲ့တော်လိုင်းအင်အားစုတွေကိုအကြမ်းဖက်သမားတွေလို့ဆွဆွဲထားပြီးတွစ်ဆုံဆွေးနွေးမှာမဟုတ်ဘူးလို့အရင်ကထုတ်ပြောထားတာပါအင်ဒိုနီးရှားဆွေးနွေးပွဲနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကိုအဆက်အသွယ်မရသေးပါဘူးgood look at cwe ရဲ့အဓိကရည်ရွယ်ချက်ကတော့အားလုံးပါဝင်တဲ့တွစ်ဆုံဆွေးနွေးပွဲဖြစ်မြောက်ဖို့အကြမ်းဖက်မှုတွေရှော့ချဖို့နဲ့ပဋိပက္ခဒဏ်ခံနေရတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလုံလုံခြုံခြုံနဲ့ပေးရနိုင်မှုဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အာဆီယံအထူးတာဝန်ရုံးအနေနဲ့ဖြစ်နိုင်ခြေရှိတဲ့ပထမအဆင့်ဆွေးနွေးမှုတွေစီလမ်းခင်းပေးနိုင်မဲ့အဖွဲ့တစ်ခုချင်းစီကြားသတင်းစကားတွေဖလှယ်နိုင်မှုကိုလည်းကြားဝင်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်ရှာနေချီတဲ့ Ranger ဒုက္ခသည်တွေကိုတင်ဆောင်လာတဲ့လေ30မိနစ်ဒီသတင်းပတ်ထဲမှာ Bangladesh ကနေထွက်ခွာလာနေတယ်လို့ ဒုက္ခသည်တွေကတောက်ကြနေမှာပြောပါတယ်အခုလက်တော်မှာအင်ဒိုနီးရှားနိုင်ငံအခြေပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တထောင်ကျော်လေတွေနဲ့ရောက်လာပြီးနောက်ပိုင်းမှာနောက်ထပ်ရိုဟင်ဂျာလေတွေထွက်လာတာပါရိုဟင်ဂျာအခွင့်အရေးလှုပ်ရှားတဲ့ American Project ရဲ့ Director Chris Lewa ကတော့နိုဝင်ဘာ20နဲ့21ရက်တွေမှာလေနှင်းဘင်္ဂလားဒေ့ရှ်ကနေထွက်ခွာသွားကြောင်း AFP ကိုအတည်ပြုထားပါတယ်လေစက်မှာလူ100လောက်တက်ဆောင်ပြီးဒုတိယလေမှာတော့လူ150လောက်ပါသွားတယ်ဆိုပါတယ်လူ100ဝန်းကျင်ပါတဲ့တတိယမြောက်လေတစ်စီးကတော့နိုဝင်ဘာ23ရက်ကျန်တာပရီနေ့ညမှာထွက်ခွာသွားတယ်လို့ Ranger ဒုက္ခသည်တွေကပြောပါတယ်အခုလေတွေထွက်တဲ့လမ်းကြောင်းကရေတက်ကင်းလှဲတာတွေကိုရှောင်တိန်နိုင်တဲ့ကျွမ်းကျင်တဲ့မှောင်ခိုသမားတွေကစီစဉ်ပြေးဆွဲတာလို့အမည်မဖော်လို့တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဂျာတခုကတူကပြောပါတယ်မောင်ခိုသမားတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာရေပိုင်နဲ့ကြားကလမ်းကြောင်းမှာလေငယ်လေးတွေအသုံးပြုပြီးစတင်ထွက်ခွာတာပါအဲ့ဒီနောက်ပင်လယ်ထဲရောက်မှပိုးကြီးတဲ့သင်္ဘောတွေအသုံးပြုတယ်လို့ဆိုပါတယ်ဒီလေတွေဟာဘင်္ဂလားဒေ့ရှ်ကနေမိုင်တစ်ထောင်ကျော်လောက်ဝေးတဲ့အင်ဒိုနီးရှားကိုလာမဲ့သတင်းပတ်နှောင်းပိုင်းမှာရောက်ဖို့မျှော်လင့်ရပါတယ်အင်ဒိုနီးရှားမှာဒုက္ခသည်တွေကိုလွယ်လွယ်ကူကူနဲ့ပြန်လည်နေရာချပေးလို့ရိုဂျာတွေကအင်ဒိုနီးရှားကိုလုံခြုံတဲ့နေရာဖြစ်ရှုမြင်ကြတယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဂျာတွေကပြောထားပါတယ
်နိုဝင်ဘာလ25ရက်စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုကြီးချမ်းအေးကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်အရင်ဆုံးကတော့ Israel Hamas စစ်ပွဲစတင်လာပြီးတဲ့နောက်ပိုင်းပါလက်စတိုင်းသားတွေရင်ဆိုင်နေရတဲ့အခြေအနေတချို့ကိုတင်ပြပေးပါမယ်။ Israel Hamas စစ်ပွဲစတင်ခြင်းကစလို့ပါလက်စတိုင်းသားတွေအပေါ်မှာဂျူးအခြေချနေထိုင်သူတွေရဲ့တိုက်ခိုက်မှုတွေတိုးလာတယ်လို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံ UNOCHA ရဲ့အစင်ကစားမှာဖော်ပြပါရတယ်။ဂျော်ဒန်မြေနောက်ဖက်ကန် West Bank ဒေသရဲ့တောင်ဘက်ချမ်းမှာဆိုရင်ကျေးရွာဒရာစင်ကျော်ဖျက်ဆီးခံခဲ့ရပြီးလယ်သမားတွေသူတို့မြေယာတွေကနေနှင်ထုတ်ခံရတယ်လို့လူတစ်ထောင်ကျော်ဥယျာဉ်မဲခဲ့ရတယ်လို့ပြောပါတယ်။ VOA သတင်းထောက် Yan Bochet ပေးပို့တဲ့သတင်းကိုကိုစံကျော်ကပြောပြပါမယ်ရှင
်။အုတ်ကျိုးပုံတွေလူသုံးကုန်ပစ္စည်းတွေနဲ့ကျိုးပဲ့နေတဲ့အိမ်အသုံးဆောင်ပစ္စည်းတွေစုပုံနေတဲ့ဒီနေရာကတော့ Alpha Gra ကတိုးနာမွေးတဲ့ပါလက်စတိုင်းမိသားစုနှစ်စုလွန်ခဲ့တဲ့နှစ်ပတ်ကအထိနေထိုင်ခဲ့တဲ့အိမ်နေရာပါ။ဒီနီးတဝိုင်းမှာနေတဲ့ဂျူးလူမျိုးတွေတနေ့မှဒီနေရာကိုတနက်တွေထရက်ကားတွေဘူဒိုဆာတွေနဲ့ရောက်လာပြီးတော့မိနစ်ပိုင်းအတွင်းမှာပဲဒီနေရာဖျက်ဆီးခံလိုက်ရတာလို့သူတို့တွေကပြောကြပါတယ
်
ပထမဆုံးကတော့ဒီအိမ်တွေကိုတိုက်ခိုက်တာပဲဗျဒီလူတွေကစစ်ယူနီဖောင်းတွေဝတ်ထားပြီးတော့တွေ့တာအကုန်လုံးကိုဖျက်ဆီးပစ်တာပဲကျွန်တော်တို့ကတော့စစ်သားတွေဒီလူမျိုးလောက်တာတစ်ခါမှမတွေ့ဘူးအရင်ဆိုရင်တော့ကျွန်တော်တို့သတိပေးစာအရင်ရပါမယ်ဒီတစ်ခေါက်ကတော့စစ်ဝတ်စုံတွေဝတ်လာပြီးတော့အကုန်လုံးကိုဖျက်ဆီးပစ်ခဲ့တာပဲဗ
ျဟမနာကတော့သူမိသားစုဟာဟာဘွန်ဟီးလို့ခေါ်တဲ့ဒီနေရာမှာတိုးနွားကျောင်းတာတွေတန်လွင်ပင်ဆက်ပြိုးတာတွေလောက်ကန်ပြီးတော့ဆယ်စုနှစ်ကျော်နေထိုင်ခဲ့ကြတာလို့ပြောလာပါတယ်။နောက်ပိုင်းဒီနီးတဝိုက်အခြေချနေထိုင်သူတွေဟာဒီနေရာနဲ့တဖြည်းဖြည်းပူပူနီးလာပြီးတော့အစ္စရေးနဲ့ဟာမတ်စ်လည်းစစ်ဖြစ်ရောသူတို့ပုံတွေကစိတ်လွတ်ပြီးရန်လို့အကြံပတ်တဲ့ပုံပြောင်းသွားကြတယ်လို့ဟမန်တာကပြောပါတယ်။
ကျွန်တော်အနေနဲ့တော်တော်ကိုစိုးစိုးဝါးဝါးနဲ့အဆက်ခွဲစော်ကားခံရတယ်လို့ခံစားရပါတယ်။ဒါတွေကဂျူးတွေလောက်တာမဟုတ်ဘူးဗျ။ဘာလို့ဆိုဂျူးတွေဒီမှာတောင်းလျှောက်နေကြတာသူတို့ကလူကောင်းတွေဗျ။ဒါပေမဲ့ကမ္ဘာနဲ့ကနေဒီကိုအခြေလာချကြတဲ့ Israel ဝါဒီသမားတွေကတော့ဘာသာရေးရောလူကျင့်ဝတ်တွေရောဘာမှသိကြတာမဟုတ်ဘူးဗျ။
Israel ကို Hamas တွေတိုက်ခိုက်တဲ့အောက်တိုဘာ9ရက်နောက်ပိုင်းမှာတော့အနည်းဆုံးကျေးရွာပေါင်း1500လောက်ဖျက်ဆီးခံရပြီးတော့လူပေါင်းထောင်ကျော်အိုးအိမ်မဲခဲ့ရတယ်လို့လဲကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယုံကထုတ်ပြန်လာပါတယ်။ဒီလိုမျိုးပါလက်စတိုင်းလယ်သမားတွေအပေါ်ဂျူးလူမျိုးတွေရန်လိုတိုက်ခိုက်မှုတွေများပြားလာတာနဲ့ပတ်သက်ပြီးတော့လဲ Israel အစိုးရသတင်းပြန်ကြားရေးဌာနနဲ့ Israel စစ်တပ်ကတော့မှတ်ချက်တစုံတည်းမပေးပါဘူး။ပြီးခဲ့တဲ့အပတ်တွေတုန်းကတော့ Israel အစိုးရအဖွဲ့ဟာ West Bank မှာအခြေချနေသူတွေနဲ့နှစ်နိုင်ငံနယ်စပ်မှာနေသူတွေအတွက်ထောင်ထဲချီတဲ့ rifle နဲ့ pistol တွေကိုထုတ်ပေးခဲ့ပါတယ်
။ဝင်းမေမကုံးလည်းမကုံ
းကျွန်တော်တို့တနေရာပြီးတနေရာသွားပြီးတော့စနက်တွေကိုပေးတာဗျဒါကအသက်တွေကိုအကာအကွယ်ပေးနိုင်တယ်ကျွန်တော်တို့က rifle တွေ pistol တွေအကုန်လုံးကို license နဲ့အလကားထုတ်ပေးတာဖြစ်ပြီးအဲ့ဒါတွေကမိသားစုကိုအကာအကွယ်ပေးနိုင်ပါတယ်ဒီတနက်တိုင်းခြေမုံရေး rifle တိုင်းကလူနေရက်ွက်တွေကိုအကာအကွယ်ပေးနိုင်ပါတယ်ကျွန်တော်အစ္စရေးပြည်သူတွေကိုကိုကိုကာကွယ်ကြဆိုပြီးပြောထားပါတယ
်ဂျူးတွေနဲ့ခြံစည်းရိုးတစ်ဖက်သာခြားတဲ့ဘက်ဒဝမ်ဆိုတဲ့ဒီရွာလေးမှာတော့အရာအားလုံးကတဖြည်းဖြည်းနဲ့နေစဉ်ပိုဆိုးလို့လာနေပါတယ်ရွာပတ်ပတ်လည်ကိုဂျူးတွေဝိုင်းတာတို့ဖြစ်နေပြီးတော့ရွာသားတွေထွက်သွားအောင်ချိန်ချောက်ခံနေရတယ်လို့ရွာကနေကပြောလာပါတယ်
2 weeks they came Sattler's militia and
Glory Labi Nabat Jama Ebeka Pidu Situ Digo Wina Bai. Pioino Toro Soso Wawa Nile Jujo Wea Laraba. Glory Juaga Sebon Bona Lungeri Gonong Pambido Yeah Sister Sisi Mimena Kayamare. ကျွန်တော်တို့အနေနဲ့ဒါမျိုးကိုအကြံဖက်သမားတွေလုပ်တာပဲမြင်မှုပါတယ်။
Israel has been attacked by the Palestinians.
ပြီးခဲ့တဲ့ရပ်ပိုင်းတွေတုန်းကလည်းအလားတူပြန်ပို့ခဲ့တာတွေရှိသလိုနောက်ထပ်ရာနဲ့ချီကြံနေတုန်းလည်းဖြစ်ပါတယ်ဒီကြောင့်ကိုတော့ထိုင်းစီဆိုင်သတင်းတောက်မအီးမာကသတင်းပေးပို့ထားပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းသိမ်းမိနေကြတဲ့ထိုင်းနိုင်ငံသား20လေးဦးကိုမြန်မာအာဏာပိုင်တွေကဒီကန ထိုင်းနိုင်ငံသားတွေကိုအသေးစိတ်ဆက်လက်စစ်ဆေးဖို့ရှိတယ်ဆိုပြီးထိုင်းမြန်မာနယ်ကြားကော်မတီ TBC ရဲ့ထိုင်းနိုင်ငံဆိုင်ရာဥက္ကဋ္ဌဘိုမှုနတ်ထီတင်စင်ကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်ကျေရောက်လာတဲ့သူတွေကိုတာဝန်ရှိသူတွေကအသေးစိတ်ဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်။သူတို့ဘလို့ဆက်သွယ်မိတယ်၊ဘယ်လမ်းကနေဝင်သွားတာကနေပြန်လည်ရောက်ရှိလာတဲ့အချိန်အထိမှတ်တမ်းတွေကိုစစ်ဆေးသွားမှာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။ဒီကနေ့မြန်မာဘက်ကတရားဝင်လွှဲပြောင်းပေးလိုက်တဲ့ထိုင်းနိုင်ငံသား24ဦးဖြစ်တဲ့အမျိုးသား16ဦးနဲ့အမျိုးသမီး10ဦးဖွဲ့ကိုထိုင်းမြန်မာနယ်စပ်မဲဆိုင်မြို့မှာလက်ခံခဲ့တာဖြစ်ပါတယ်။အခုလိုမျိုးထိုင်းနယ်ခြားကော်မတီကနေတဆင့်လွှဲပြောင်းပေးတာဟာတစ်ပတ်အတွင်းဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကထိုင်း52ဦးကိုလွှဲပြောင်းပေးခဲ့တာပါ။ဒီကနေ့မနေ့လွှဲပြောင်းပေးရရာမှာတော့ထိုင်းမြန်မာနယ်ခြားကော်မတီထိုင်းမြန်မာ local border committee TBC ဥက္ကဋ္ဌဘုံမှုနတ်တီတင်စင်ဦးဆောင်တဲ့ချင်းရိုင်အာနာပိုင်းတွေကမဲဆိုင်မြို့ကလဝကစစ်စည်းဂိတ်မှာလက်ခံခဲ့တာဖြစ်ပါတယ်မြန်မာပြည်ကနေပြန်ရောက်လာတဲ့ထိုင်းနိုင်ငံသား24ယောက်ကိုဘင်ကားတွေနဲ့မဲဆိုင်အခြေစိုက်စစ်တပ်ဝင်တွေကိုခေါ်ဆောင်သွားတာဖြစ်ပြီးသူတို့ကိုအသေးစိတ်စစ်ဆေးမှုတွေဆက်လက်လုပ်ဆောင်သွားဖို့ရှိတယ်ဆိုပြီးထိုင်းအာနာပိုင်းတွေကပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကပြန်အပို့ခံရတဲ့ထိုင်းနိုင်ငံသား260ကျော်နဲ့တခြားနိုင်ငံသားတွေကတော့တရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းလေစိတ်ကနေထိုင်းနိုင်ငံတဲကိုပြန်လည်ရောက်ရှိလာခဲ့တာဖြစ်ပါတယ်။အဲ့ဒီတဲကထိုင်း266ဦးကိုတော့လေစိတ်ကနေနောင်ကျော့မြို့နယ်အုပ်ချုပ်ရေးဌာနဝင်းအတွင်းကိုဘတ်ကားတွေနဲ့ခေါ်ဆောင်သွားခဲ့တာပါ။အဲ့ဒီမှာရောက်လာသူတွေကိုထိုင်းရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြေးရေးဌာနကအရာရှိတွေကအခုအချိန်ထိအသေးစိတ်စစ်ဆေးမှုတွေဆက်လက်ပြုလုပ်နေဆဲဖြစ်ပါတယ်။အခုဆိုရင်ထိုင်းဆိုရကမြန်မာနိုင်ငံကနေပြန်လည်ခေါ်ယူနိုင်ခဲ့တဲ့ထိုင်းနိုင်ငံသားဥယေဟာအခုအချိန်နဲ့ဆို330ဦးရှိပြီဖြစ်ပါတယ်။နောက်ထပ်ပြီးတော့ပြန်နိုင်ဖို့စောင့်နေကြတဲ့သယင်းပေးထားတဲ့ထိုင်းနိုင်ငံသားက160လောက်ရှိတယ်လို့လည်းထိုင်းအာဏာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။
ရှမ်းမြောက်စီးရီးပြည်ပခါရီကြမှာပိတ်မိနေတဲ့ထိုင်းနိုင်ငံသားတချို့နေရပြန်ပို့တဲ့အကြောင်းမအေးမှသတင်းပေးပို့ခဲ့တာပါရှင်။ VUE ရဲ့စနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါဗျ။အခုဆက်ပြီးတော့ဒီကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတချို့ကိုဦးကျော်စံသားကမှုရင်းအာပေါ်မပြတ်တင်ပြပေးပါဦးမယ်ရှင်
။ခုတည်းကပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေတင်မတော့။ညီနောင်မဟာမိတ်တွေရဲ့2029ထိုးစဉ်အစီအမြင်လာတဲ့အကြောင်းတွေတခါတည်းမီဒီယာတွေဟာမြန်မာပြည်ပေါ်ရှိနေသုံးသပ်ဖို့ဘာလွဲမှနေတယ်လဲဆွဲသုံးသပ်ချက်တွေပဲဖြစ်ပါတယ်။အဲဒီမှာဥပစာပြောပြလို့ရအကြောင်းအရတော့ Has the Three Brotherhood Alliances Operation 1027 turned the tide against the military junta in Myanmar civil war? မြန်မာပြည်ရင်းစစ်ရဲ့ဆိုင်းတပိုးတွေဟာစစ်ကောင်စီကိုရိုက်ခတ်လာလို့လားဆိုတဲ့ခေါင်းစဉ်နဲ့ abc.net.au အထုနုပ်ပြပါမယ်။ဆမ်မြောက်မှာတိုင်းဒေသမဟာမိတ်တွေရဲ့ရုတ်တရက်စင်နွယ်လိုက်တဲ့ထူးစစ်ကြောင့်စစ်ကောင်စီအရေးအနည်းငယ်ကြီးရှိတယ်လို့သုံးသပ်သူတချို့ကပြောဆိုနေကြပါတယ်။ညီနောင်မဟာမိတ်သုံးဘွဲကဆရာနာရှင်စနစ်ဖြတ်သိမ်းရေးနဲ့အတူ တရုတ်မြန်မာနယ်စပ်ကအွန်လိုင်းလင်းလယ်မှုရာဇဝတ်လုပ်ငန်းတွေဟာတိုက်ဖြတ်ဖို့ရည်ရွယ်ခဲ့ဖြစ်တယ်။ဒီရေသမှာဩဇာတော်မှုရှိတဲ့တရုတ်ကဒီလုပ်ငန်းတွေကိုပိတ်ပင်ဖို့မြန်မာစစ်ကောင်စီကိုဖိအားပေးခဲ့တယ်။ညီနောင်သုံးဘွဲ့စတိုက်တာဟာတရုတ်ရဲ့သဘောတူညီချက်မပါဘဲမဖြစ်နိုင်ဘူးလို့သုံးသပ်သူတွေနဲ့စံတမန်တချို့ကဆိုကြတယ်လို့လည်းရေးထားပါတယ်။ဒီတိုက်ခိုက်မှုကမကြုံစ င်အားစုတွေလည်းပဲစစ်ကောင်စီကိုဝိုင်းဝန်းတိုက်ခိုက်လာကြတယ်။ဒါကြောင့်တော့မြန်မာစစ်တပ်ကျုံ့ခဲ့ဖူးသည်များအနေနဲ့အဆိုးရွားဆုံးအခြေအနေဖြစ်တယ်လို့မြန်မာရေးသုံးသပ်သူဒေးဗစ်မက်သီယာစင်ကပြောကြောင်းကိုကဖော်ပြပါရယ်။စစ်ကောင်စီဘက်ကသက်ဆိုင်ရာအစိပ်ပိုင်းတွေအချင်းချင်းကြီးနိုင်ဆက်ဆက်မှုယူရင်းလာတာနဲ့အတူစိတ်သက်ပြပြမှုကြာဆင်းမှုတွေရှိလာတယ်။အာဏာပြန်စံမှုဗက်ပြောင်းခိုလုံမှုတွေရှိလာနေတယ်လို့လည်းဆိုပါရယ်။အဲ့ဒါဆက်တဲ့မှာပဲဘဏ္ဍာရေးအရေးမြစ်တွေလည်းခန်းချောက်လာပြီးစစ်ကောင်စီအနေနဲ့သူရဲ့ကံကြမ္မာကိုအဖတ်ဆယ်ဖို့ခက်ခဲလာလိမ့်မယ်လို့လဲသုံးသပ်သူနောက်တစ်ဦးဖြစ်တဲ့အာဒိုးကပြောကြောင်းကိုကဖော်ပြပါရယ်ခုကန်တွန်းလှန်ရေးအင်အားစုတွေဘက်ကအောင်မြင်မှုအတိုင်းအတာကြီးမားနေပြီးလူထုထောက်ခံမှုကလည်းများပြားလာနေတဲ့အတွက်စစ်ကောင်စီနဲ့စစ်ဆင်ညီနေအပြစ်ခတ်ရဆဲရေးကိုတော့လက်ခံလာနိုင်စရာမတွေ့ရဘူးလို့လဲအာဒိုးကပြောကြောင်းကိုကဖော်ပြပါရယ်ဒေးဗစ်မက်သီယာစင်ကတော့ဒီပီတီပခါရဲ့အနာဂတ်ကိုရှင်းရှင်းလင်းလင်းမသိနိုင်သေးဘူးဒါပေမဲ့သေးကြတာတခုကတော့ခုကန်တွန်းလှန်ရေးဘက်ကအစင်ရလာနေရပဲဖြစ်တယ်လို့ပြောပါသေးတယ်။နောက်သုံးသပ်သူဖြစ်တဲ့ Richard Hose ကတော့စစ်ကောင်စီရဲ့စစ်တပ်ဟာအင်အားနည်းလာပြီးချင်းမနိုင်လက်မနိုင်ဖြစ်လာတယ်။ဒါပေမဲ့ရှုံးနေတော့မယ်ဆိုတာတော့ပြတ်ပြတ်သားသားမမြင်ရသေးဘူး။ဒီလိုမနိုင်မနေနဲ့ရပ်တည်လာခဲ့တာလေဒီစစ်တပ်ကနှစ်ပေါင်း80ရှိလာခဲ့ပြီလို့ပြောပါသေးတယ်။စစ်တပ်ကအလျှော့ပေးပြီးငញ្ញန်ရေးလမ်းကိုရွေးစရာလည်းမမြင်ဘူး။အစွမ်းကုန်သူတို့ကတော့ဆက်တိုက်နေလိမ့်မယ်။သူတို့ကလုံနေရအတိုင်းပဲသူတို့ဟာအရသာရောရန်သူတတ်တာရောခွဲခြားမှုမရှိပဲလေချောင်းကတတ်ခိုက်မှုတွေပိုပြီးလှုပ်လာနိုင်ွယ်ရှိတယ်လို့ယူဆရကြောင်းသုံးသပ်သူတွေကိုကိုကပြီး Will Jackson ရဲ့ရေးသားချက်ကိုဥစွာတင်ပြလိုက်ရပါတယ်။ Kusalabi Revolution and the Escalating Collapse of Myanmar's Hunter တော်လိုင်းနဲ့အစင်းလင်းမြန်လာတဲ့စစ်ကောင်စီရဲ့အဆွန်ရေးဆိုတဲ့ခေါင်းစဉ်နဲ့မက်သျူဘီအနိုရဲ့သုံးသပ်ချက်ကိုတော့ theerawdy.com ကထုတ်လို့ပြောပြမှာဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်ရက်အတွင်းညီနောင်မဟာမိတ်သုံးဘွဲ့ရဲ့တိုက်ခိုက်မှုကြောင့်စစ်တပ်အနေထားအများကြီးပြောင်းလဲသွားခဲ့တယ်။ဒီ1029စစ်စင်ရေးဟာလက်နက်ကိုင်နီယောညီညာတဲ့နီးပါသုံးပြီးတိုက်ပွဲဝင်လာခဲ့တဲ့32လတာတော်လှန်ရေးအောင်မြင်မှုတွေရဲ့အဆက်ဖြစ်ပြီးစစ်ကောင်စီပြိုကွဲကြဆုံးရေးအစီအမင်းလာစီမဲ့သမိုင်းဝင်အချိုးအကွေတစ်ခုဖြစ်တယ်။တကယ်တော့ဆီယနာရှင်စနစ်ကိုပြည်သူလူထုကြီးကပုံကံအုံကြွနေကြတာလည်းဖြစ်တယ်လို့ဆိုထားပါရယ်။မြန်မာနိုင်ငံတဝန်းပြည်တွင်းစစ်ဟာကြေကြေပြန့်ပြန့်သမိုင်းတိုင်းချီပြီးရှိလာခဲ့ပေမဲ့2021နောက်ပိုင်းစစ်ပွဲဟာရခိုင်ပြည်တွင်းစစ်ရဲ့အဆက်ဒါမှမဟုတ်အစင်းဟုံမြန်မာလူငါကမကတော့ပဲမြန်မာလူဖွဲ့စည်းတစ်ခုလုံးကစီအနေချင်းစတင်ကလွတ်မြောက်ရေးဆိုတဲ့အခြေခံဆန္ဒနဲ့စတင်လာတဲ့လှုပ်ရှားမှုဖြစ်တယ်။ဒီအချက်ကိုပြပဝေဖန်ရေးသမားတို့ကတော့ဆွတ်တွဲရှုမြင်ကြမှာဖြစ်ပေမဲ့မြန်မာပြည်သူလူထုကတော့အလေးနဲ့ထားကြတယ်လို့လည်းဆိုပါရယ်။မကြသေးမီကဆူဒန်နဲ့အီရန်နိုင်ငံတို့မှမြင်တွေ့ခဲ့ရသလိုလူထုစင်ကျင်မှုကိုအနာချင်းအစိုးရတွေကလက်ဥမှုယူပြီးနှိမ်နင်းနိုင်ခဲ့တာတွေနဲ့မတူပဲစစ်ကောင်စီကိုမြန်မာပြည်သူတွေတော်လှန်နေတာကတော့အဲ့ဒီအစင်းကိုကြော်လွှားနိုင်ခဲ့ပြီးဖြစ်တယ်။တိုင်းပြည်အနှံ့ကြဲကြဲပြန့်ပြန့်တွန်းလှန်လာခဲ့တာအောင်မြင်မှုအလားအလာတွေလက်တွေ့မှာပုံမမြင်တွေ့လာပြီးဖြစ်တယ်လို့လည်းသုံးသပ်ထားပါရယ်။ဗမာတွေနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကြဲကြဲပြန့်ပြန့်လက်တွဲတိုက်ခိုက်လာတာကိုစစ်တပ်အနေနဲ့တခါမှမတွေ့မြင်ခဲ့ဘူးပေမဲ့အခုခါမှာပြင်ဆင်လာပြီးဖြစ်တယ်။မြန်မာစစ်တပ်ရဲ့တပ်စခန်းတွေဒိုမီနိုဖက်ကြက်တွေလိုတစ်ခုပြီးတစ်ခုဇက်တိုက်ပြိုလဲလာနေတယ်။ဒီ2029တိုက်ပွဲမှာတနိုင်ငံလုံးပူပေါင်းပါဝင်ဖို့သုံးပါတီမဟာမိတ်တို့ကဖိတ်ခေါ်ထားပြီးတိုင်းဒေသလက်နက်ကိုင်အင်အားစုတွေရဲ့ထောက်ခံမှုကိုကြည့်မယ်ဆိုရင်နိုင်ငံသားသတင်းစာဆရာတွေစံတမန်တွေပြောနေကြသလို စစ်ကောင်စီကြဆုံးရင်မြန်မာနိုင်ငံပြည်ကွဲသွားမယ်ဆိုတဲ့အမြင်ကိုလည်းတရားစန့်ကျင်တုံ့ပြန်လိုက်တာပဲဖြစ်ပါတဲ့ဒီလိုဖြစ်လာတဲ့အတွက်ညီနောင်မဟာမိတ်အဖွဲ့နဲ့အတူ ခုကန်တွန်းလှန်ရေးကိုထောက်ခံကြရတဲ့ဒေသခံလူထုတွေကလည်းအလွန်အရေးပါတယ်လို့ဆိုထားပါတယ်အခုစဉ်းစားချက်ဟာကြွားလုံးထုတ်ဖို့အတွက်ရည်ရွယ်မှုဖြစ်စစ်ပွဲဟာမပြီးဆုံးသေးဘူးဒါပေမဲ့ခုကန်တွန်းလှန်ရေးဘက်ကပိုပြီးအရေးသာနေတယ်အထူးသဖြင့်လိုအပ်နေတာကနိုင်ငံတကာအသိုင်းအဝိုင်းရဲ့ထောက်ခံမှုဖြစ်တယ်ဒါပြင်ခုကန်တွန်းလှန်ရေးဘက်ကစူပေါင်းပြီးဆွန့်လွှတ်စွန့်စားကြရတာတွေဟာအနာ Fulo, Matthew B. Anura Sundatara Piparakna, Buna Sumbiobia Lurara, China's media misses the mark on Myanmar. Nimananganepa the Yigirari, the young mediari, Miminya Usre Gonsine, Enzi Hania Sundaja Piapare, international.newslens.com Gatunu Piobia Mavakna. မြန်မာနိုင်ငံရေးပြဿနာမြန်မာပြည်သူလူထုရဲ့အတိဒုက္ခတွေကိုကြားတော့လေးလူစုထားပြီးအွန်လိုင်းလင်လယ်မှုရာဇဝတ်လုပ်ငန်းတွေကိုပဲအထူးဂရုစိုက်နေကြတယ်လို့ရေးသားထားတာဖြစ်ပါတယ်မြန်မာနိုင်ငံရေးအကြက်တဲပေါ်အနောက်နိုင်ငံတွေရဲ့အယုံစုစိုက်မှုသိမ့်မစီရကိစ္စနဲ့ပတ်သက်ပြီးစိတ်ပြတ်နေကြချိန်မှာပဲမြန်မာအင်ဂျင်နီယာတွေကစိတ်ဝင်စားမှုမရှိကြတာဟာလဲပိုပြီးတော့အံ့ဩရတယ်လို့ဆိုပါတယ
စ်ကောင်စီကိုတိုက်ခိုက်တွန်းလှန်နေကြတဲ့အကြောင်းသိရှားပါလာပါတဲ့တေယုံမီဒီယာတွေအဲ့ဒီကိစ္စတွေကိုမဖော်ပြတာဟာအမှတ်တမဲမဟုတ်ပါဘူးမြန်မာပြည်သူတွေရဲ့ဒီမိုကရေစီလှုပ်ရှားမှုတော်လှန်ရေးဟာတရုတ်ပြည်သူတွေကိုကူးစက်လာမှာဘူးတရုတ်အစိုးရအနေနဲ့အထူးဆိုရင်လည်းအထူးသဖြင့် digital platform တွေကတဆင့်လျှင်မြန်စွာကူးစက်လာနိုင်တဲ့အခြေအနေရှိနေတယ်လို့ဆိုပါတယ်တင်းတင်းကြပ်ကြပ်စင်ဆာလို့တိဖြတ်ထားတဲ့သတင်းအချက်အလက်တွေထဲမှာစစ်ကောင်စီရဲ့ရက်စက်ကြမ်းကြုတ်တဲ့လူရွက်တွေကိုသော်လည်းကောင်းတရင်သားအင်အားစုတွေ PDF တွေရဲ့လက်နက်ကင်ပုံမှန်မှုတွေကိုသော်လည်းကောင်းပေါ်ပြဖို့တရုတ်အာဏာပိုင်တွေကလုံးဝမလိုလားကြပါဘူးဒါကြောင့်ပြည်တွင်းစစ်ဖြစ်နေပြီးပြင်းထန်တဲ့တော်လှန်ရေးမှုတွေရှိနေတဲ့မြန်မာနိုင်ငံရဲ့အခြေအနေကိုတရုတ်ပြည်သူတွေကမစစ်စစ်ရသလောက်ပဲဖြစ်တယ်လို့ဆိုထားပါတယ်။တရုတ်ကမြန်မာနိုင်ငံမှာအရေးကြီးတဲ့စီးပွားရေးနဲ့မဟာဗျူဟာအကျိုးစီးပွားတွေတည်နေတဲ့အတွက်တည်ငြိမ်မှုကိုလွန်စွာလိုလားတယ်ဆိုသည့်တိုင်အောင်2021အနာသိမ့်မှုကိုတော့တရုတ်ပြည်တွင်းမီဒီယာတွေမှာဘာမှဖော်ပြတာမတွေ့ရဘူးလို့ဆိုပါတယ်။ဒါပေမဲ့ online လင်လည်မှုရာဇဝတ်လုပ်ငန်းတွေမှာမြန်မာပါဝင်ပတ်သက်နေမှုတွေကိုတော့တရုတ်လူလူကစိတ်ဝင်စားရှိကြတယ်။မြန်မာထိုင်းတရုတ်သုံးနိုင်ငံနယ်စပ်ကတိုင်းသားလက်နက်ကင်ခွဲထွဲအုပ်စုတွေရဲ့ကြီးစိုးမှုအောက်မှာဒီရာဇဝတ်လုပ်ငန်းတွေကြီးထွားလာတာဖြစ်တယ်။အဓိကပြစ်မှတ်ကတော့တရုတ်ဖြစ်ပြီးတခြားအင်ဂျီနိုင်ငံတွေလည်းပါဝင်တယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်ပြည်တွင်းမီဒီယာတွေကမြန်မာနိုင်ငံကို a living hellသက်ရှိငရဲအဖြစ်နဲ့ပုံဖော်ရေးသားနေကြတယ်လို့ဆိုပါရယ်တရုတ်ပြည်သူတွေကိုဒီလိုမူရစေဝါလုပ်ငန်းလူကုန်ကူးလုပ်ငန်းစားတဲ့ရာဇဝတ်လုပ်ငန်းတွေကလင်ညာပြန်ပြေးဆွဲတယ်ကြောင်းစားခဲ့ရဆိုတဲ့အဖြစ်စိတ်တိခိုက်စရာကောင်းလောက်အောင်ဖော်ပြကြတယ်လို့ဆိုထားပါရယ်ဒီကိစ္စကိုတရုတ်လူလူကခံကျင်းပြီးသူတို့အစိုးရကိုတိုက်တွန်းတဲ့အတွက်ဒီပြဿနာကိုနှိမ်နှီးဖို့မြန်မာစစ်ကောင်စီကိုရောတိုင်းရင်းသားအင်အားစုတချို့ကိုပါတရုတ်ကဖိအားပေးခဲ့တာဖြစ်တယ်ဆိုတော့တရုတ်ဟာမြန်မာနိုင်ငံမှာဖြစ်ပျက်နေရတဲ့အထက်ကမှသူတို့ရဲ့အကျိုးစီးပွားနဲ့တိုက်ရိုက်ထိတွေ့နေတဲ့ကိစ္စကိုပဲအာရုံစိုက်ပြီးမြန်မာပြည်သူလူထုရဲ့အရေးကိုဂရုမစိုက်ဘူးလို့ Hong Kong Tech the Politics and Public Administration ဌာနတွေ့ပပမခ NZ Hand ရဲ့သုံးသပ်ချက်ကိုနောက်ဆုံးတင်ပြလိုက်ရပါတယ်ခင်ဗျာ
Goodbye တော့တော်ပြရကြတာဒါတွေပဲဖြစ်ပါတယ်နောက်တော့မှဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကိုကျွန်တော်စောင့်မျှော်လိုက်ကြပါစေအားလုံးကျေးဇူးတင်ပါတယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီး ထိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချီခြင်းနဲ့တပြိုင်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုနေကြပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ရဲ့နိုဝင်ဘာလ15ရက်စနေနေ့မနက်ခင်းရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။မြန်မာစံတော်ချိန်မနက်9နာရီကအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်ဒီအစီအစဉ်တွေကိုတော့ line to meter 32.49 ကနေဖမ်းယူနာဆင်နိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်ရှင်။ဒီထဲကမှအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ပြပေးပါမယ်။ဒီနှစ်2023ခုနှစ်ထဲအထွေထွေစားသောက်ကုန်ဈေးနှုန်းတွေအဆမတန်ထိုးတက်လာတာဟာဘယ်တော့မှမကြုံဘူးတဲ့အဆိုးဆုံးအခြေအနေဖြစ်တယ်လို့မြန်မာအရှင်မတွေကပြောဆိုကြပါတယ်။စားဝတ်နေရေးချက်တဲမှုတွေပိုများလာတယ်လို့ခိုးဆိုးလူရဲ့ရာသွေးမှုတွေကလည်းပိုများလာတာကြောင့်ဘေးကင်းလုံခြုံမှုဆိုတာမခံစားရတော့ဘူးလို့လည်းပြောဆိုကြပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေနဲ့စီးပွားရေးချက်တဲမှုတွေကြောင့်မြန်မာအရှင်မတွေရဲ့စိုးရိမ်ကြောက်ကြမှုတွေနဲ့ခံစားချက်ရင်ဖွင့်တန်တချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်။သိငဲ့တဲ့2021ခုနှစ်နောက်ပိုင်းကြုံလာရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေစီးပွားရေးကျက်တဲမှုတွေဟာဒီနှစ်2023ခုနှစ်ထဲမှာတော့တိတိတသာပိုဆိုးလာတယ်လို့မြန်မာအရှင်မတွေကပြောဆိုကြပါတယ်။ကုန်စည်နှုန်းတွေအဆမတန်တက်သွားပြီးဝင်ငွေနဲ့ထွက်ငွေမမျှတော့တာကြောင့်အထူးသဖြင့်အခြေခံလူတန်းစားတွေအတွက်နေ့စဉ်စားဝတ်နေရေးမှာအခက်အခဲတွေပိုများလာတယ်လို့ဒီချမဆက်သွယ်မြင်မြန်ခဲ့တဲ့အမျိုးသမီးအရှင်မတွေကပြောပြကြပါတယ်။ကုန်စည်နှုန်းကဘလောက်ထိအောင်တိတိတသာတက်သွားခဲ့ရပါလဲ။အရှင်မတချို့ရဲ့အတန်တွေကိုနားထောင်ကြည့်အောင်ပါရှင်
။သူကကုန်စည်နှုန်းကပုံကြောက်တရားပို့တတ်တယ်။ကုန်ကြောက်ဆိုတာအဲကျက်တွန်ငရုတ်အဲဒီကျက်တွန်ဖြူဂျင်းအဲဒီဟိုကုန်ကြောက်ပစ္စည်းတွေပေါ့။သူကကြတော့တယူပို့ဆောင်ရေးခက်ခဲလို့ပြောတယ်။အဲ့ဒါတွေကလေအဲတော်တော်ကြီးတက်သွားတာ။ကျက်တွန်ဖြူဆိုရင်အရင်ကမှဟို8000လောက်ပဲဝယ်ရတာတပိတ်တာကိုလေ။အခု2000လောက်ဖြစ်သွားတာ။ဒါတောင်ဟိုကဥတွေပေါ့။တရုတ်ဥပေါ့။ကျုကုတ်ဥလို့ခေါ်တာ။ပမာဥကရှမ်းဥကလည်းပမာကျက်တုံကြီးလည်းအဲ့တိုင်းပဲ2000ကျော်ပါတယ်တပိတ်တောင်လေသူကကြတော့တအားကြီးတက်သွားတယ်ကျက်တုံကြီးကဟိုကျက်တုံကြီးကလည်းအဲ့လိုပဲတပိတ်တောင်မှာ800ရှိရလေအခု9000ကျော်ပေးဝယ်ရတယ်တပိတ်တောင်မဟုတ်တော့အရင်တော့ဆိုရင်အဲ့ဒီတပတ်စာပေါ့နော်အမြင်သွားဝယ်တယ်တပတ်ဆိုရင်3000 4000ဆိုရင်အသားငါအတိရွက်ပေါ့နော်အဲ့ကုန်ကြောက်နည်းနည်းပေါ့ဒါစီရီစံနေမပါသေးဘူးစီစံကကိုဖာတိကိုတက်တက်ဟိုပိတ်တာလာရေနောက်တခါအဲ့ဒီအိတ်လိုက်မှပြီးတော့အိမ်မှထားထားတာဒီကြံနဲ့အဲ့ဒီနေ့စဉ်တော့ဒီတပတ်တုံးပေါ့နော်အဲ့လိုလူလာလေးအဲ့လိုဝယ်တဲ့ခါကျရင်3000 4000ဆိုရင်လောက်ပြီတပတ်စာအခုဒီဟိုဒီစစ်အုပ်ချုပ်ရေးဖြစ်သွားတဲ့အချိန်မှာသူကတက်သွားတာတပတ်ကိုတသိန်းခွဲလောက်ကုန်တယ်ဟိုဈေးသွားရင်လေအဲ့ကြက်ဝက်ငါပစုံအစုံပါတာပေါ့နော်အရင်တက်ကိုလေအဲ့လိုမလောက်တော့ဘောနော်ပစ္စံယူသွားလို့ရှိရင်လေတသိန်းလောက်ဆိုဘာမှမရဘူးတသိန်းဆိုရင်တပတ်စာမရတော့အဲ့အဲ့ဒါလူလေးငါးယောက်စားတာဘောနော
်ရန်ကုန်မြို့ကအရှင်မတူဖြစ်တဲ့မတ်ဝါပြောသွားတာပါခုံစင်းတို့တက်လို့ညီးတွားနေရတာကတော့မတ်ဝါတယောက်တည်းမဟုတ်ပါဘူးခလေးသုံးယောက်မိခင်မက်စင်မအောင်ကလည်းခုံစင်းတို့တွေတက်ပြီးဝင်ဝင်ကတော့လိုက်တက်မလာလို့ခြွေတာလာရတယ်လို့ပြောပါတယ
်ကိုကိုတိုင်းကြုံတွေ့ရတာတော့နေ့စဉ်နဲ့အများကြီးသူကတရိပ်ရိပ်တက်နေတာပေါ့ဒီနေ့ဝယ်တဲ့ဈေးဒီနေ့ကတော့မတူတော့ဘူး။ပုံမှန်အားဖြင့်ဆိုရင်အခုဒီအခြေခံလူကန်းစားထားတောင်းနေတဲ့ပုံတွေအားစားအရင်ကြီးကိုမြင့်တက်သွားတာပေါ့။တရိပ်ရိပ်ကိုတန်နေတာ။တနေ့တနေ့လုံးဝမကျသွားရဲဆိုတာမရှိအတီးရက်ကစားပါဥမာကစားတဲ့ဈေးကိုဟိုအရင်တော့ဆိုရင်50တရာရတဲ့ချိန်မှာအခုဆိုရင်ဈေး200 300 500အဆင့်တွေဝယ်ရတဲ့အဆင့်ကိုပြောင်းသွားတာလေ။ကိုယ့်ရဲ့ဝင်ငွေကတော့ပုံမှန်တိုင်းပဲပေါ့။ဟိုတက်လာဆိုတာမရှိဘူး။အဲ့ဒီအတွက်ကိုကဘာဖြစ်လာလဲဆိုတော့ဟိုတက်နိုင်တယ်များခြွေတာလို့ရတဲ့လောက်ကိုခြွေတာပြီးသုံးရတဲ့အနေအထားဖြစ်လာတာပေါ့တဖြည်းဖြည်
းဒီလိုထူထူစားသောက်ကုန်ဈေးတွေအဆမတန်ခုန်တက်သွားတဲ့အတွက်အခြေခံလူတန်းစားတွေအတွက်နေစဉ်စားဝတ်နေရေးပိုးပြီးခက်ခဲလာလို့ရက်ွက်ကဆန်စီတွေကိုရှော့ဈေးနဲ့ရောင်းချပေးတာရှိပေမဲ့လည်းတန်းစီဝယ်ဖို့အတွက်အချိန်ပေးရတယ်လို့လောင်းငါမှုလည်းမရှိဘူးလို့တနိဒာမိသားစုချက်ပြုတ်ရေးအတွက်စီကိုတန်းစီစောင့်ပြီးဝယ်နေရတဲ့မလဲကပြောပြပါဗျ
စီရကြတော့ဟိုဟာလေမမဆိုရင်အစောကြီးအလိုပေါ်၄နာရီလောက်တွားတန်းစီတွားတန်းစီရောမှအဲ့ဒါတရားကိုတပူးနှုံးနဲ့50သားပေါ့1လီတာတပူးနှုံးကို2500နဲ့ရောင်းလို့ရတယ်။ဒီမှာကြတော့ဒီ1လီတာတပူးကို9000ပေးရတယ်လေ အနာကတန်းကြီးတော့2500ဆိုတော့ဖောက်ရကွာဒီကြောင်ရောင်းတန်းရောအဲ့ဒီဆိုင်နေမှာအဲ့လိုဒီစောင်းကြီးရဝင်လို့မရတော့ဘူးဒီပါစင်ပိတ်ကြီးတွေလည်းအဲ့ဒီလိုမျိုးတွေဝင်လို့ရတယ်ဒီအခြေခံလူတန်းသားတွေကတော့အဲ့ဒီလိုကြီးဝင်မစားနိုင်မစားနိုင်တော့မင်းဆိုရင်အစော်ကြီးကတန်းကြီးကအစော်တန်းကြီးရောမှာအနည်းမှတရားကိုတူရရတယ်ဘူး
ကိုဗစ်ကာလာတုန်းကကျက်တဲတယ်လို့ထင်ခဲ့တာကအခုအာနာသိမ့်မှုနောက်ပိုင်းအထူးသဖြင့်ဒီနှစ်2023ခုနှစ်ထဲမှာလောက်တော့မကျက်သေးခဲ့ဘူးလို့လည်းမလဲကပြောပါတယ်
။ကိုဗစ်ကာလာတော့မှဒီအဲ့လောက်ဒုက္ခမရောက်ခဲ့ဘူးလေ။အခုကကိုဗစ်ကာလာလည်းမဟုတ်ဘာမှအဲ့လိုပေါ့လောက်တိုင်းစားကိုအဆင်မပြေကြတော့ဘူး။ဒီတက်ရောက်နေအလုံးလုံးနေဆိုလည်းပိတ်တဲ့လူတွေကပိတ်။ဆိုတော့ပုံရင်းနှုံးတွေကမတရားတက်ဆိုတော့လူတွေလည်းအလိုပြောရမယ်ဒီနေ့ထဲမှာပုံပြီးဆိုးဆိုးရွားရွားခံစားရတာပေါ့နော်ကိုဗစ်တော့ရတဲ့ပုံဆိုးတာတော့ကိုဗစ်တော့ကတော့ဟိုလူလူလာလူတန်းတဲ့လူရှိတော့နည်းနည်းအစီအစီပြင်းနဲ့နည်းနည်းစက်တဲပြင်းနဲ့အရင်ဒုက္ခမရဘူးဒီတော့မဆိုးအခုလူတွေကပုံပြီးတော့အထိတ်တလန့်နဲ့နေနေရတာနဲ့ဒီအလောက်တိုင်းနေရှားပါလာတဲ့အချိန်ကျတော့လူတွေကပုံပြီးတော့ဆိုးရိမ်တစ်ထိတ်တည်းနဲ့နေပြီးတော့ဒီရဲ့လာလူရဲ့လူရနဲ့မလူရဲ့လူမနိုင်ရဲ့လူအဲ့ဒီလူလုံးတုံးလို့နေရတာပေါ့အလုံးတိုင်းနေရှားပါတော့ပေါ့
အနာသိမှုနောက်ပိုင်းဒီနှစ်ထဲကုန်စင်းတို့တက်လာတဲ့ပုံကတခါမှမကြုံဘူးတဲ့အဆိုးဆုံးအခြေအနေပါပဲလို့မောက်ဝါနဲ့မက်စင်မအောင်တို့ကလည်းပြောပါတယ
်ရေးခင်းတစ်ခုဖြစ်လိုက်ရင်ဥဆုံးတက်တာတော့ကုန်စင်းနှုံးပဲဒါပေမဲ့အဲ့လိုမျိုးပေါ့နော်အရင်ကြီးဆိုးဆိုးဝါးဝါးကြီးဖြစ်သွားလာအောင်တော့မတက်ဘူးဒီတစ်ခေါက်ကကြတော့စပြီးတော့အနာသိင်းကလေးကတက်လိုက်တယ်ကုန်စင်းနှုံးကဟိုတခုခုအတန်ကြတာနေရင်တခါထက်တဲ့တခုခုအတန်ကြတာဆိုခုံခုံပြီးတော့တက်သွားတာလေဟိုတကယ်ကိုမျက်စိဟိုပြူးစရာပဲတခါမှမကြုံဘူးဒီလိုကုန်စင်းနှုံးတက်တာကတော့လေတန်တဲ့အချိန်တုန်းကတော့သူထိန်းပြီးတော့တက်တယ်ဆိုတာလေဟိုဝယ်နိုင်စားနိုင်ကြသေးတယ်အဲ့လောက်ကြီးဟိုစိုးစိုးဝါးဝါးမဖြစ်ဘူးဘာလို့ဆိုတော့အချိန်ကတိတ်မှမကွာတာဒီကိုဗစ်ဖြစ်တာ2020နဲ့အခု2023မှာကုန်စင်းနှုံးကအရင်တော့တပတ်3000ကျားနဲ့အခုဆိုတပတ်ကို3000ခွဲလောက်ဝယ်ပြီးပေါ်ရတယ်ဆိုတော့အစတော်တော်ပါသွားတာလေဟိုနှစ်ကမကြသေးဘူးဆိုတော့အဲ့ဒီနှစ်2023ကတော်တော်ဆိုးတယ်
တို့ရဲ့တက်တန်းတစ်ယောက်လုံးဆိုရင်တော့ဒါဒီအချိန်ကတော်တော်ဆိုးရတဲ့အချိန်ကိုပြောလို့ရတာပေါ့ဝင်ဝင်နဲ့ထောင်းနေမများတာဒီကုန်စင်လုံးတက်လာပြီတော့မှမကြဘူးပဲဈေးနှုန်းကြီးဖြစ်လာတာကြီးကဒါတော်တော်ဆိုးတဲ့အချိန်ကြီးဖြစ်လာတာပေါ့တို့တစ်ပတ်လုံးမှဒီလိုဆိုဒီအခုရောက်နေတဲ့အသက်ကြီးကိုတစ်ခါမှမကြခဲ့ဘူးဒီခါမှဒီလိုမျိုးလည်းမကြုံတွေ့ခဲ့ရဘူးဟိုရှစ်ဆိုင်ရှိပုံစံတော့တော့မှဒီလိုမျိုးလည်းမရှိခဲ့တာခုကဒီနေ့နဲ့မနေ့ကတော့မတူရတဲ့တော့ဆိုတော့အဖေဖေးနေတာပူပူပြီးရှိုးလာတာဟိုအဲ့ဒါကိုစိတ်တွေတော့ပူပါပေါ့အရင်ကဘာလို့လဲနောက်ပိုင်းဆိုတာမျိုးဒီဝင်ဝင်ရောက်ဆောင်နေမှားဖို့ဘာလို့မဖြစ်နိုင်အောင်လဲ
သူတို့ချက်တဲမှုတွေများလာတာနဲ့အများခိုးဆိုးလူရဲ့ရာစပွင့်မှုတွေကလည်းတိတိတသာပုံများလာတယ်လို့အင်ရှင်မတွေကပြောပါတယ်အပြင်သွားတဲ့အခါမှာပိုးပြီး site သွားလာကြရတယ်လို့အိမ်ထဲမှာတော့လုံခြုံတယ်လို့အဖြစ်ကမခံစားရတော့ပဲနေလူကချက်တဲမှုတွေစိုးရင်ကြောက်ကြမှုတွေနဲ့ဖြစ်စည်းလာတယ်လို့မန်စင်မအောင်ကရင်ဖွင့်ပါတယ်
ဒီလိုကုန်ပေးလို့ဆက်တဲလာတဲ့အပေါ်မှာကိုချိုလူရထားရည်လည်းဖြစ်လာတယ်။နောက်ဒီလိုပေါ့မနေ့ကမတည်ငြိမ်မှုတွေအပေါ်မှာလည်းအများကြီးပေါ့အများကြီးစိတ်ပူနေတာပေါ့ကိုယ့်အိမ်မှာကိုနေရတဲ့ဟိုဗယ်နေတဲ့အချိန်မှာပါထဖြစ်မလို့ဒီမှာကိုအမိသားမဆိုလည်းဟိုအငြင်းကြောက်ရောက်နေတဲ့အရာတွေလည်းအများကြီးဒီအများကြီးပေါ်တဲ့အချိန်မှာပါဖြစ်လို့ရယူတစ်ချိန်ကစိတ်ပူနေဟိုအိမ်မှာကလေးလေးရှိတယ်လူကြီးမိသားတွေလည်းရှိတယ်ပုံပြီးစိတ်ပူရတယ်အဲ့လိုမျိုး
အခုဆိုရင်လက်နက်ကင်တိုက်ပွဲတွေကလည်းမြို့ပြဒေသတွေအထိကျယ်ပြန့်လာတာကြောင့်ရန်ကုန်လိုမြို့ကြီးတွေမှာကိုပဲဘယ်တော့ပါဖြစ်မလဲဆိုရဲစိုးရင်ထိတ်လန့်စိတ်တွေနဲ့နေနေကြရတာဖြစ်တယ်လို့မဟုတ်ဝါကလည်းပြောပါတယ
်အခုကဤကုန်စည်နှုံတက်တဲ့အပြင်ကိုလေဒီပေါ့နော်မိသားစုတွေရဲ့လုံခြုံရေးမြို့ပေါ်တွေမှာဟိုတိုက်ပွဲတွေဖြစ်လာတဲ့အပေါ်မှာလူတွေကဟိုပေါ့နော်ဒုလောဒုလောတွေနဲ့ဟိုကြောက်စိတ်တွေဝင်လာပြီးတော့ဒီစိတ်တည်တံ့ရာတွေကအနာစသိင်းကလေးကဖြစ်လာတဲ့ဟာတွေကအခုကြည့်ကိုခုဆိုပို့ဆိုးလာတာပေါ့နော်အဲ့ဘွေးကြီးဖြစ်လာတယ်မျိုးပေါ်တွေပါတက်လာတယ်ဆိုတော့အဲ့ဒီရဲ့ trauma ကြီးကတော်တော်ကိုစိုးစိုးဝါးဝါးမှာအိမ်တိုင်းမိသားစုတိုင်းမှာဒီစိတ်ဒဏ်ရာတွေရနေကြတာပေါ့နော်ကြောက်လန့်ပြီးတော့လေစိတ်တွေအဒီမတိမငြိမ်မအေးချမ်းတဲ့အချိန်မှာဖြစ်တဲ့ဖြစ်ပေါ်လာတဲ့ကြောက်စိတ်ကြလေဘာနဲ့မှမတူဘူးတစ်ခါကကုန်စည်နှုံတက်တယ်ခလေးတွေကြောင်းပို့ရတာလေဟိုစိတ်မချတော့ဟိုဒီအပိုင်းကြီးဒီရန်ကုန်မြို့မှာပါပြန်ဖြစ်လာတာပေါ့နော်
အစမတန်တက်လာတဲ့ကုန်စည်နှုန်းကြောင့်နိုင်ငံတော်ကခုလိုချက်တဲမှုတွေကြုံရတဲ့အချိန်လက်နက်ကင်ပြိပတ်ခါတွေနဲ့တည်ငြိမ်မှုမရှိတဲ့ဒေသတွေကပြည်သူတွေကတော့အချက်အချဲတွေပိုးလို့ခံစားရတာပါ။ဒါကြောင့်အားလုံးအတွက်ငြင်းငြမ်းစေချင်တယ်လို့မဆင်မအောင်ကပြောပါတယ်
။ဘလိုပဲဖြစ်ဖြစ်ပေါ့ဟိုကိုမိသားစုနဲ့ကိုအေးအေးချမ်းချမ်းနဲ့အဲ့လိုတည်တည်ငြိမ်ငြိမ်ကိုယ်ရင်ကိုယ်ရင်နဲ့မှာကိုယ့်အကူချက်ချင်းချမ်းသာလေးနဲ့ ဒီနေ့ကတော့မနွေတဲ့နေချင်းပေါ့အဆောစားရပါခရီးသွားတာလည်းဒီကြောင်းသွားတာလည်းဒီဟိုအပြင်သွားတာလည်းဒီလိုဒီစဉ္ညာလေးအဲ့လိုလေးပဲနေနေကျွန်တော်တို့ကနေချင်းဘူးဟာလို့ကြောင်းနေတဲ့စပေးဆောင်နေတဲ့သူ့သူ့ရင်သူ့ရဲ့ဒေတာလေးမှအေဂျင့်ဆိုနေနေတဲ့အကုန်လုံးဆက်စားရရသွားရင်နိုင်လုံးချုပ်မှုလေးလည်းရှိနေတယ်အဲ့ဒါဘယ်လိုပဲဒီအေဂျင့်မှုတော့မျှော်လင့်တာပဲဒီနေ့အေဂျင့်ဆိုနေရတဲ့ဝါလီကသူ့ကျွန်မရဲ့လူမိသားစုရဲ့အကုန်လုံးကြောက်ကုန်သေးတော့နေလဲကြာပြီးတော့အားလုံးထိကနေကြတဲ့ဆန်ဆောင်လေးလေးလေးနဲ့အေးအေးချမ်းချမ်းလေးနေရတဲ့ဘဝလေးလို့ကျွန်မပြောတယ
်။အော်နာသိမ်းထားတဲ့နှစ်နှစ်ကျော်ကာလအတွင်းအတက်မြန်လာတဲ့ကုန်စည်နှုန်းနဲ့ငွေကြေးဖောင်းပွားမှုအပါအဝင်စီးပွားရေးပြဿနာတွေကိုကင်တွယ်ဖို့ကြိုးစားနေပါတယ်လို့အော်နာသိမ်းစစ်ကောင်စီကပြီးခဲ့တဲ့ဩဂတ်လတုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာရှိပါတယ်။ဒါပေမဲ့အဲ့လိုပြောပြီးနောက်ပိုင်းမှာကိုပဲကုန်စည်နှုန်းတွေကတော့တရိပ်ရိပ်ဆက်တက်နေဆဲဖြစ်ပြီးလူမှုစီးပွားအချက်တွေကလည်းတနေ့တခြားပိုးပြီးဆိုးလာနေတယ်ဆိုတော့ကိုတင်ပြရင်းဒီသတင်းဖန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်။နောက်တစ်ပတ်မှာပြန်ဆုံကြပါမယ်။ကျမပြည်သူထွေးပါရှင်။
နိုင်ငံရေးမတည်ငြိမ်မှုတွေနဲ့စီးပွားရေးချက်တက်မှုတွေကြားမြန်မာအရှင်မတွေရဲ့စိုးရိမ်ကြောင်ကြမှုတွေနဲ့ခန်းစားချက်ရင်ဖွင့်တန်တချို့ကိုကြားခဲ့ရတာပါရှင်။ဒီလိုမျိုးသမီးတွေကြုံတွေ့ခန်းစားတဲ့အခြေအနေတွေနောက်လူမှုအတိုင်းဝိုင်းနဲ့ကမ္ဘာကြီးအတွက်အပြောင်းအလဲတွေဖြစ်အောင်ကြိုးပမ်းပေးနေကြတဲ့လေးစားအတူယူစရာအမျိုးသမီးတွေအကြောင်းနောက်အမျိုးသမီးလှုပ်ရှားမှုအကြောင်းတွေကိုပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုတော့အပတ်စဉ်တောက်ကြနေညနဲ့စနေမနက်ခင်းစီစဉ်တွေမှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တုဒ္ဒဆောင်ရဲ့အမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးပါမယ်။အရှိထောင်အရှာဒေတာတွင်ကလူငယ်တွေကောင်းဆောင်မှုအရေးအသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်အချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီးအမေရိကန်အစိုးရက YCD စီစဉ်ကို2013ခုနှစ်မှာစတင်ခဲ့ပါတယ်။ဒီစီစဉ်မှာပါဝင်တဲ့စွန့်ဦးတီထွင်သူတူဦးဖြစ်တဲ့မအေးမြတ်မြတ်ဖူးကိုတော့ကိုအောင်က VWE Studio မှာတွေ့ဆုံမေးမြန်းထားပါတယ်။ YCD စီစဉ်နဲ့အမေရိကန်ပြည်ထောင်စုမှာဘာတွေလေ့လာခဲ့တယ်လဲဆိုတာပထမပိုင်းအနေနဲ့တင်ဆက်ထားပါတယ်ရှင်။
ပါတင်ရဖို့အခုလို VOA ကိုလာပြီးတော့ပြည်စုံမိမြန်ခွင့်ပြည်တဲ့ principle တက်ပါတယ်ဆိုတော့ဒီအမေရိကကိုအခုဒါဟို American ဆိုရရဲ့ YCL ဆိုတဲ့ program နဲ့ရောက်လာတာပေါ့လေဆိုတော့ဒီ YCL program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြပြော
ဟုတ်ကဲ့ YCL program ကတော့ဒီ youth ငွေပေါ့နော်ဒီ Southeast Asia မှာရှိတဲ့ငွေအတွက်ကိုဟိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့သူကကြာတော့ဘယ်လိုမျိုးကြည့်ပါလေဆိုရွှေရှင်တင်းတုံးခုပါရပေါ့နော်တင်းတုံးခုမှာဆိုရွှေရှင်ဒီ environmental နဲ့ပတ်သက်ပြီးတော့လုပ်နေတဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေတဲ့လူငယ်တွေနဲ့နောက်ကညီမတို့လို့ဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေတဲ့ဒီအသက်18ကနေပြီးတော့25ကျော်ရှိတဲ့လူငယ်တွေအတွက်ကိုဒီလုပ်ပေးထားတဲ့ exchange program ပေါ့နော်အဲ့လိုပုံစံမျိုးလေးဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီဆိုလို့ရွှေရှင်ဒီ US မှာငါးဘက်သားပေါ့နော်exchange student အနေနဲ့စတင်ခွင့်ရရပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးသူတို့ကမိတ်ဆက်ပေးလဲ
ဟုတ်ကဲ့သူရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်ဝင်ဒီ Southeast Asia မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America culture တွေကို exchange လုပ်စီခြင်းတဲ့ပုံစံမျိုးအနေနဲ့သူတို့ကလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီသူတို့က team form ဒီပြီးတော့ university ရောက်ကွဲသွားတယ်ပေါ့နော်အဲဒါပါတော့ဒီ environmental ဘာလို့ဆိုလို့ရှင် environmental နဲ့ဒီကတော့ဆိုရှင် University of Nebraska ကို now ပြီးဟာဝါရီမှာတော့တင်ရမျိုးရှိတယ်။ညီမတို့ဒီ social entrepreneurship နဲ့ economic development တင်းကကြတော့အကြောင်းနှစ်ကြောင်းပေါ့နော် University of Connecticut နဲ့ University of Texas ပေါ့နော် Texas at Austin မှာညီမဆိုရှင် Texas Austin မှာညီမတို့ဒီ UT မှာတင်ခဲ့ရတယ်ပေါ့ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင် University ရဲ့ကျောင်းသားလူမျိုးကိုစတင်လို့ရတဲ့အပြင်ဥမာကိုလုံးနေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic academic perspective ကနေပြီးတော့အကုန်လုံးအလိုမျိုးသင်ပြရမျိုးပေါ့နော်သုံးဘက်ကိုစတင်ရရပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အလိုမျိုးဒီတခြား university တွေနဲ့ဒီ unit အထောက်အကူညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် university ကနှစ်ခုကိုဆိုအဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအလိုမျိုး
အဲ့ဒီမှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
ဟုတ် so ဒါကတော့စစပြောလို့တင်းမော်မှာမူတည်သွားတယ်ပေါ့နော် so civic ဆိုလို့ရှင်လေ civic နဲ့ပတ်သက်တဲ့ဟာမျိုးသင်ရတယ်လို့မျိုးညီမတို့ဆိုရှင်ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်လို့ဒီ business နဲ့ပတ်သက်တဲ့ဟာမျိုးတွေညီမတို့ဆိုလို့ရှင်ရေဘယ်လိုမျိုးသွားရလဲဆိုရှင်ဒီ Austin မှာရှိတဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရရင်နောက်ဘာ pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူတို့ရဲ့ဒီ America မှာဆိုရှင်အော်စတမဆိုလို့ရှိရင်ဘယ်လို business တွေရှိလဲဒါမျိုးကြီးလေးလာလို့ရရပေါ့เนาะဆိုတော့ညာတော့အဖြစ်ဒီ Southeast Asia မှာကရှိကြတဲ့ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့through စီမာလေးလာခဲ့ရတဲ့ပုံစံမျိုးတွေကအများသောအဖြစ် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးကြီးအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးကြီးကိုလူလေးလာရရပေါ့เนาะပြီးတော့လေဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဒါဆိုညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မျိုး business owner တယောက်ပဲမဟုတ်ဘူးပေါ့เนาะဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာရော social ကိုဘယ်လောက်ဒီအကျိုးပြုမှာလဲဆိုရဲဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေပါလေ့လာပြီးတော့တကယ်တည်း implement လုပ်ခဲ့ရတယ်ပေါ့နော
်ဒီနေရာမှာတစ်ခုဖြတ်ပြီးတော့မေးချင်တာကအခုဒီ AMM ဘူးက wisely မှာအရွေးခံရတယ်ဆိုတော့ကိုကဒီ solution တီထရင်ကိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါကိုကိုလူမှုတိုင်းဝမ်းကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဓာတ်ရီလုပ်ခဲ့တာပါလေ
ဟုတ်ကဲ့မြန်မာပြည်မှာတော့ညီမကဒီလက်မှု club story ဒီ art and craft နဲ့ပတ်သက်တဲ့ဒီသင်ယူရေးကိုဒီ tower trade ဒီ traditional ဒီပညာတွေကိုညီမကနေပြီးတော့လက်မှုပညာကြီးဖြစ်တဲ့ဒီ3D ထိုးပန်းစဲမျိုးဒါမျိုးတွေကိုတက်နိုင်သလားဟိုအလွတ်လေးကူကူတင်လို့ရအောင်ပေါ့နော်ဘာလို့ဆိုတော့ပုံမှန်အဖြစ်အကြောင်းတော့ဒီလက်မှုပညာ 3D ထိုးတွေပါပြီဆိုလို့ရှိရင်တင်ရတာကအချိန်တော်တစ်ခုပေးရတယ်ပြီးတော့ဒါကိုထင်းထင်းရှားရှားဖို့ဆိုလို့ရှိရင်လည်းအကောင်လုံးက business engineering ဒါမျိုးသွားနေကြရဲ့ခြားမှာဒီဟာကိုတင်ဖို့အတွက်ကိုရောထင်းထင်းဖို့အတွက်ရောဟိုအချိန်မပေးနိုင်ကြဘူးပေါ့နော်ဆိုတော့ညီမအနေနဲ့ကကြာတော့ဒါမျိုးနှစ်နာရီ workshop အနေနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးကြီးသင်ပေးရမျိုးကြီးလုပ်တယ်နောက်တစ်ဖက်မှာကြာတော့လေဒီပြည်တွင်းမှာရှိတဲ့ဒီartists တွေ artist တွေ product တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစီးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွေ့ပြီးတော့လုပ်ခဲ့ပါတယ်အခုဟုတ်အခုလည်းလုပ်နေပါတယ်ရှင်ဟုတ
်ဒီ Texas Tech တို့ရောက်တဲ့အခါကျတော့ဒါကိုကြောင်းမှာကြာတော့ပုံမှန်ចောင်းသားတွေလိုမျိုးစာသင်ခန်းထဲမှာပဲဒါပို့ပြီးတော့သူတို့တင်နေတဲ့ course ကိုကိုယ်ဝင်ပြီးတော့လေ့လာတဲ့သဘောလား
အဓိကကတော့ညီမတို့အတွက်ကိုတည်တန်းလုပ်ထားရဲ့ဟိုဒီ course ကိုညီမတို့ကတင်ရတာပေါ့နော်ဒါပေမဲ့ဒီတခြားဒီចောင်းမှာရှိရဲ့ဒီ University of Texas လို့ပဲမှာရှိရဲ့ចောင်းသားရင်းနဲ့ဟိုဒီအဆက်အချိန်ဆက်မိအောင်လို့သူကလို master student master degree ကိုင်ဟိုင်း student တွေနောက်က bachelor student တွေနဲ့လို cultural ambassador ဆိုပြီးရှိပြီးတော့ညီမတို့နဲ့ဒီ activities တွေလုပ်ခါ volunteer လုပ်တဲ့အခါကြာလို့ရှိရှင်ဒီအရာကြောင့်ဒါရင်းနဲ့ connection လုပ်ရရပေါ့နော်အဲ့လိုပုံစံမျိုးဟုတ
်ဆိုတော့အဲ့ဒီဟို Texas ကအစီအစဉ်ပြီးတော့ဟိုနောက်ကြာတော့တို့တခြားပြည်ရောက်တယ်ဟု
တ်ဆိုတော့အဲ့ဒီ program မှာကညီမတို့ပထမတစ်ပတ်ရောက်တဲ့အချိန်မှာကညီမတို့ကျောင်းနဲ့ပတ်သက်ပြီးတော့ program နဲ့ပတ်သက်ပြီးတော့အဲ့လို community service တွေနဲ့ပတ်သက်ပြီးလုပ်ရရပေါ့နော်အဲ့ဒါပြီးသွားတဲ့အချိန်မှာအဲ့ပထမတစ်ပတ်ရဲ့စနေတနင်္ဂနွေမှာကျောင်းညီမတို့ San Antonio နဲ့ Houston ပေါ့နော်အဲ့လိုညီမတို့သွားလေကြာတယ်သွားလေရတာကအဓိကတော့တို့ကဒီ US မှာရှိရဲ့ culture တို့ကဒီ culture ဒီ activity ပေါ့နော်အဓိက US မှာဘယ်လိုမျိုးကြီးရှိရလဲဆိုတဲ့ဟာမျိုးတို့လိုက်ရဲ museum တွေလေ့လာရဲ Houston မှာဆိုလို့ရှိရင်ဒီ Houston food bank မှာညီမတို့ volunteer သွားလို့ရရဲပေါ့နော်အာသွားပြီးတော့ဒီအစားအသောက်တွေဒီ senior ဒီလူတွေတက်ကိုညီမတို့ဒီအစားအသောက် box တွေအဲ့လိုညီမတို့သွားပြီးတော့လုပ်ပေးရတဲ့ဟာမျိုးရှိရဲပေါ့အဲ့ဒါပြီးသွားတဲ့အခါကျတော့ညီမတို့ကျန်တဲ့နှစ်ပတ်ကကျောင်းမှာပဲနေပြီးတော့စတင်တာအဲစတင်နေပြီးကျောင်းသွားရဲပြီးတော့ကျောင်းမှာ activities တွေလုပ်တယ်ပြီးတော့အဲ့လိုကိုကအဲ့လိုမျိုးဟိုမ join ချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပေးထားတဲ့ networking section တွေရှိရဲပါဆိုညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆိုတော့ဆုံးဦးတည်ထွင်းနဲ့ပတ်သက်ပြီးလာဖြစ်တဲ့အတွက်ကြောင့်သူကဒီ ဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်အများများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးကြီးဆို join လေးရတယ် join လေးရတယ်ပေါ့နော
် YC လီအစီအစဉ်နဲ့အမေရိကကိုရောက်လာတဲ့မအေးနှမြဖူးကို VOA Studio မှာကိုအောင်ကတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ပေးခဲ့တာပါဒီ YC လီအစီအစဉ်အကြောင်းမအေးနှမြဖူးရှင်းပြထားတာကိုလည်းနောက်သတင်းပတ်သုတဆောင်ရဲ့အမေရိကန်တခွင်အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်ရှင် VOA American တန်ရဲ့အစီအစဉ်တွေကိုတော့အမေရိကန်ပြည်ထောင်စုကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့သိပ္ပံတဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်ရှင်မြေရှားတတ္ထုလိုရှားပါတတ္ထုရနိုင်တဲ့ကြောက်မျိုးရှိနေတဲ့တတ္ထုတယံဇာတ္တတွေခိုးအောင်နိုင်တဲ့ကြောက်သားဟာမြမဒီမြေမျက်နှာပြင်ရဲ့80ရာခိုင်နှုန်းကျော်ရှိပြီးလောင်စာတန်ဇာတ္တခိုးအောင်တဲ့ကြောက်သားနဲ့ပေါင်းရင်85ရာခိုင်နှုန်းကိုဖုံးအုပ်နေတယ်လို့ဩစတြေးလျနိုင်ငံကဘူမိဗေဒနဲ့တတ္ထုရှားဖွေတူဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကပြောပါတယ်ဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့ဒီသတင်းပတ်သိပ္ပံနဲ့ဤပညာစစ်စစ်မှတင်ပြပေးထားပါတယ်ရှင်
မြန်မာနိုင်ငံမြေမျက်နှာပြင်ရဲ့85ရာခိုင်နှုန်းဟာတွင်းထွက်တယံဇာတ္တတွေခိုးအောင်နိုင်တဲ့ကြောက်တွေနဲ့ဖုံးလွှမ်းနေပေမဲ့အလားတူကြောက်မျိုးစားတွေတစ်ချက်တည်းရှိနေတဲ့အိန္ဒိယန်တရုတ်တို့ထိုင်းတို့လောက်တော့တတ္တုတိုက်တွေရှိမရှိအခုချိန်ထိမသိရသေးပါဘူးဥပမာမြေရှားတတ္တုဆိုရင်ကြချင်းပြင်းနဲ့မှားတာသူ့ကိုထုတ်နေတာသူ့ရဲ့မြောက်ဖက်ကတရုတ်နိုင်ငံဘက်မှာလို့စနစ်တကျမှတ်တမ်းတင်ထားတာမျိုးမရှိပါဘူးမြေရှားတတ္တုအရင်းအမြစ်တစ်ခုဖြစ်တဲ့ Granite Meeting ကြောင့်မျိုးဟာမြန်မာနိုင်ငံမှာရှိသလိုသူ့နဲ့အမျိုးအစားတူတဲ့ဒီကြောင့်မျိုးတွေတစ်ဆက်တည်းရှိနေတဲ့တောင်ဘက်ကအိန္ဒိယနိုင်ငံတွေမှာလည်း Granite ကြောင့်ကျေမောရာကနေဖြစ်လာတဲ့မြေရှားတတ္တုတိုက်တွေအတွက်စနစ်တကျဆန်းစစ်လေ့လာမှုတွေတုံနေတာဖြစ်ပါတယ်မြန်မာမှာစနစ်တကျဆန်းစစ်မှုတွေမလုပ်နိုင်သေးပေမဲ့ဒီတတ္တုတွေခိုးအောင်နိုင်တဲ့အလားအလာကောင်းတဲ့ကြောက်သားတွေရှိနေတယ်လို့ဘူမိပေရာနဲ့ဓာတ်တတုရှာဖွေပညာရှင်ဒေါက်တာဦးအောင်ဘွားကပြောပါလိမ့
်မြန်မာနိုင်ငံဒီကျွန်းထွက်တဲ့ရှိနိုင်တဲ့ကြောက်သားတဲ့အနေအထားကိုပြောပြပေးမယ်။ဒီနေရာတွေကဒီကျွန်းထွက်တဲ့ပြန့်နှံ့နိုင်တဲ့ကြောက်သားတွေရှိပါလား
။မြန်မာပြည်မှာရှိတဲ့ကြောက်သားတွေကိုကျွန်တော်လေ့လာမယ်ဆိုလို့ရှိရင်မြန်မာပြည်မှာသတ္တုတရားဇာတာခိုးအောင်နိုင်တဲ့ကြောက်သားတွေဟာမြန်မာပြည်အေရီယာရဲ့80ရာခိုင်နှုန်းကျော်ကိုဖုံးအုပ်ထားတယ်။ဒါကဘာလဲဆိုရင်မက်တယ်ပေါ့လေ။အကယ်၍အဲ့မှာကျွန်တော်ရေနံတို့ဒန်းငွေတို့ပြီးတော့ကြောင်မီးသွေးတို့ပါချက်လိုက်မယ်ဆိုရှင် maybe 80-85% ဒီမြန်မာပြည်ရဲ့အေရီယာတွေကိုဒီအဲ့ကြောက်သားတွေနဲ့ဖုံးအုပ်ထားပါတယ်။ပြီးတော့ကျွန်တော်တို့နိုင်ငံမှာတရားဇာတာကြွယ်ဝမှုကအင်တန်မှဟို no question ပေါ့ဗျ။တော်တော်ကြီးကိုကျွန်တော်တို့ဇုတ်ဖို့ရှာဖွေဖို့ပဲလိုပါတော့တယ်ခုနကကျွန်တော်တခုပြောနေတာကမြန်မာပြည်အရှိဥမာထားပါတော့မြန်မာပြည်ရှမ်းပြည်ရှမ်းပြည်ကိုကြည့်မယ်ဆိုရင်ကျွန်တော်တို့တွေ့ရှိထားတဲ့သတ္ထုတိုက်တွေဟာလက်ချိုးရီလိုရတယ်ဒါပြင်မဲ့လို့ရှမ်းပြည်ရဲ့အင်ကြီးနာချင်းပေါ့ဗျမြောက်ဖက်ဒီတရုတ်နိုင်ငံယူနန်နိုင်ငံယူနန်နယ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီမှာရှိတဲ့သတ္ထုတရားဇာတာတိုက်တွေဟာအတော်များများကြည့်တယ်သတ္တုတမျိုးစုံပေါ့လေဟိုဘေ့စ်မက်တယ်တို့ဂိုးတို့အကုန်လုံးကျွန်တော်တို့နှစ်ပြောရေအပ်တို့ဒီသတ္တုတိုက်တွေကတော်တော်များများရှိနေတာကိုတွေ့ရဒါပါလဲဆိုရှမ်းပြည်ကနေပြီးတော့မြောက်ဖက်ကို geologically the same ဒါပေမဲ့လို့တက်သွားပြီးတော့ဟိုဘက်မှာကြည့်မယ်ဆိုရင်ထူးခြားတာကသူတို့နိုင်ငံမှာတွေ့ရှိထားတဲ့သတ္တုတရားဇာတာတွေကမြောင်များစွာရှိတယ်အဲမြန်မာပြည်ရဲ့အဲရှမ်းကုန်းမြစ်မြေရဲ့တောင်ဘက်ကိုရိုးရန်းနိုင်ငံထိုင်းနိုင်ငံတွေကိုဝင်ကြည့်မယ်ဆိုရင်လည်းပဲအဲ့ဒီနိုင်ငံမှာတွေ့ထားတဲ့သတ္တုတရားဇာတာတိုက်တွေကတိုက်တွေကတော်တော်များများရှိနေတာကိုတွေ့ရတယ်။သို့တော်ကျွန်တော်တို့မြန်မာပြည်မှာအဲရှမ်းပြည်နယ်ကဆိုရင်တတုတိုက်တွေ့ရှိမှုကအင်တန်နဲ့တူတချို့နေရာတွေဟာဒီဘူမိဗေဒအချက်လက်တွေပေါ်မှာကျွန်တော်တို့မသိရသေးဘူး။ကျွန်တော်လောက်အောင်မယ်
။အခုခေတ်မှာမှအရင်ဟိုနိုင်ငံတိုင်းကလိုနေတဲ့ရေရှားတတုပေါ့နော်။ရေရှားတတုအလားအလာနဲ့ပတ်သက်ပြီးတော့ဆရာတို့ဘယ်လိုတွေ့ထားပါလဲ
။မြေရှားတတ်သူတိုက်ကတော့ကျွန်တော်တို့ဒီအားလုံးသိတဲ့အတိုင်းပဲကျွန်တော်တို့ဒီကချင်ပြည်နယ်မှာဒီမြေရှားတတ်သူကိုရှိဖွေပေါ့လေအဲ့ညာမှာအဓိကထုတ်လုပ်တယ်အဲ့ဒီကဘာလဲဆိုရင်ကျွန်တော်တို့ဘူမိပိသအရာကြည့်မယ်ဆိုရှင်မြန်မာနိုင်ငံရဲ့ဟိုဂရနိုက်ပေါ့လေဂရနိုက်ဘက်တောင်ဘက်ကတင်နေရပြီးတော့အဲ့ဘက်ကိုဆက်လက်ပြီးတော့ extension လုပ်သွားတယ်ဂရနိုက်ဘက်ပေါ့ middle ဂရနိုက်ဘက်ခေါ်မှာပေါ့အဲ့ဒီဂရနိုက်ကိုကျွန်တော်တို့ဒီ ချိန်မှချင်းမဝဲသားတိုင်းဖြစ်ပြီးတော့မှဖြစ်ပေါ်လာတဲ့အဲ့ဒီချိန်မှစာကလေးအန်အလာဝဲသားတိုင်းမတိရရဲ့တွေကနေပြီးတော့မှကျွန်တော်တို့ဒီရေအတပိုစစ်ပေါ်ညေရှာတတ်သူတိုင်းဖြစ်ပေါ်လာတယ်တနည်းအားဖြင့်ဆိုရှင်အဲ့ဒီဂရနိုက်ထဲမှာပါဝင်နေတဲ့ twin tech တွေမှာကျွန်တော်ရေအပ် element ကရစ်ဖြစ်တယ်ဝဲသားတိုင်းဖြစ်တဲ့အခါမှာချိန်မှပြီးတော့ဖြစ်ပေါ်လာတဲ့ကလေးမင်တွေတွေကနေပေါ်အဲ့ဒီမြေရှားတတ်သူတွေကိုကျွန်တော် absorb လုပ်တယ်အဲ့ရမှာ rich ဖြစ်တယ်ဟိုရာသီဥတုကလည်းပဲဒီကလေး weather in နဲ့ဒီမြေရှားတတ်သူတိုက်ဖြစ်ပေါ်မှုကိုအထောက်ပံ့ဖြစ်စေတယ်ဘာဖြစ်လို့လဲဆိုရင်သူ့ရဲ့ဒီအရှိပဲ extension တရုတ်ပြည်မှာဒီလိုမြေရှားတတ်သူတိုက်တွေကမြောင်များစွာရှိနေတာကိုတွေ့ရပါတယ်ဆက်ဆက
်ဒီ granite ကနေပြီးတော့တိမ်မွားစာဖြစ်ဖြစ်သွားတာဒီနည်းနည်းလေးပြန်ပြောပြပေ
းမြေရှားတတ်သူတိုက်ကကျွန်တော်ပြောတဲ့အချိန်မှာကချင်ပြည်နယ်မှာကျွန်တော်တို့မြန်မာပြည်မှာရှိတဲ့ Central Granite Bed ကဒါ Northern Extension ပေါ့တနင်္လာရနေ့ဆက်သွားမယ်တောက်လျှောက်ကျွန်တော်တို့မြန်မာပြည် Eleven ကိုဖြတ်ပြီးတော့ဒီကချင်ပြည်နယ်ကိုရောက်သွားမယ်အဲ့ဒီကချင်ပြည်နယ်မှာကျွန်တော်တို့ဒီ Weathering ကြေမွချင်းတံကိုခံရမယ်အဲ့လိုခံရတဲ့အခါမှာအဲ့ဒီ Granite ထဲမှာပါဝင်နေတဲ့တွင်းထွက်တွေမှာဒီမြေရှားသတ္တု Element တွေကကျွဲဝဒီမြေရှား Element တွေကိုကြေမွချင်းတံခံရပြီးတော့မှအဲ့ဒီ element တွေကိုကျွန်တော်တို့ဒီ weather ရင်းကြောင့်ဖြစ်ပေါ်လာတဲ့ကလေးတွင်းထွက်တွေအနေနဲ့ absorb လုပ်တယ်ဆုပ်ယူလိုက်တယ်ပေါ့ဆုပ်ယူလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီ weather ရင်း product ဖြစ်တဲ့ကလေးရဒီမြေရှားတတ်ချူကြွယ်ဝခြင်းကိုဖြစ်စေတယ်ပြီးတော့ကျွန်တော်တို့ခုခဏထုတ်လုပ်နေတဲ့ခြေဝေတို့အဲ့မြန်မာပြည်ကချင်ပြည်နယ်မှာထုတ်လုပ်နေတဲ့ဒီမြေရှားတတ်ချူတိုက်တွေဟာအဲ့ဒီကလေးထဲမှာပါဝင်နေတဲ့မြေရှားတတ်ချူတိုက်တွေပဲတနည်းအားဖြင့် ion absorption rare earth deposit လို့ကျွန်တော်ခေါ်လို့ရပါတယ်။ဒါမြန်မာပြည်မှာဆိုတော့အတိအကအပြင်လောလောဆယ်အဲ့ဒီသတ္တုတိုက်တွေအဲ့ဒီမြေရှားသတ္တုတိုက်တွေကကျွဲဝနေတယ်။ဒါတွေမကပါဘူးကျွန်တော်တို့ဒီသိရသလောက်ဆိုရင်ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံမှာလည်း granite နဲ့ related ဖြစ်တဲ့ဒီမြေရှားသတ္တုတိုက်တွေကိုသူတို့ဟိုသူ့တင်လာရင်အများကြီးလုပ်နေကြတယ်။တွေ့တယ်တွေ့ရတယ်ပုံတင်ရှယ်လည်းရှိနေတယ်။အဲ့ဒီအချက်ကိုကြည့်ပြီးတော့ကျွန်တော်တို့ရဲ့တနင်္လာရီကမ်းရုံဒေသမှာရှိတဲ့granite ဒီထဲမှာလည်းပဲအခြားဟိုမြေရှားတတ်သူတိုက်ဒီလို ion absorption တိုက်မဟုတ်ဘဲနဲ့အခြား granite related ဒီမြေရှားတတ်သူတိုက်မျိုးတွေရှိလိမ့်မယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်ကျွန်တော်တို့နိုင်ငံမှာဒီမြေပေါ်တတ်သူတိုက်တွေမဟုတ်ဘူးမြေအောက်တတ်သူတိုက်တွေလည်းမြောင်မြောက်သာရှိတယ်မြန်မာနိုင်ငံမှာဒီတတ်သူပြန်စားတာတွေခိုးအောင်တဲ့ကြောက်သားတွေဟာပြန့်နှံ့နေတယ်ဒါပေမဲ့လို့ကျွန်တော်တို့မရှာသေးတဲ့နေရာတွေတော်တော်များများကြံသေးတယ်သတ္တုတိုက်အလားလာရှိတော်လေကျွန်တော်တို့ပွားရောက်ပြီးတော့အသေးစိတ်လေးလာမှုရှာဖွေမှုတွေမျိုးဝင်ထုတ်လုပ်မှုတွေမလုပ်ရသေးတဲ့နေရာကြီးအများကြီးကြံသေးတယ်ဒါဒီကိုကျွန်တော်ဆက်လက်ပြီးတော့ရှာဖို့လိုပါတယ
်ဒေါက်တာဦးအောင်ဘွားရဲ့ပြောကြားချက်နဲ့ပဲဒီတဲ့င်းဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
တော်ခင်ပြသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတင်ဆက်ခဲ့တဲ့အစီအစဉ်တဲ့ To Free ကချက်လွင်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်မတွေကို VOA website လိပ်စာ burmese.voanews.com အပြင် VOA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ကျမတို့ရဲ့ Radio အစီအစဉ်တွေကိုတော့ရုပ်သံအဖြစ်နဲ့လည်းဖြည့်စွက်တင်ဆက်ပေးနေပါရဲ့ရှင်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတင်ပြပေးပါဦးမယ်ရှင်။မြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့ရဲ့2029စစ်စင်ရေးတလပြည့်တဲ့ဒီလာမဲ့နိုဝင်ဘာလ29ရက်နေ့မှာစစ်စင်ရေးကိုနောက်တစ်ဆင့်တက်ဖို့အသင့်ဖြစ်နေပြီလို့နိုဝင်ဘာလ24ရက်တောက်ကြနေတော့ကညီနောင်သုံးဖွဲ့ကသတင်းထုတ်ပြန်ပါတယ် MNDA ကိုကက် TNLA တအောင်းနဲ့ရခိုင်တပ်မတော် AA တို့ပါဝင်တဲ့တိုင်းဒေသမဟာမိတ်သုံးဖွဲ့ရဲ့လက်ရှိစစ်စင်ရေးကို Nationwide Operation တနိုင်ငံလုံးအနှံ့တက်ရောက်တဲ့စစ်စင်ရေးအဖြစ်နဲ့လှုပ်သွားမယ်ဆိုပြီးတော့သတင်းထုတ်ပြန်ချက်မှဖော်ပြထားပြီးတဦးချင်းစီရဲ့ရည်မှန်းချက်နဲ့ဘုံရည်မှန်းချက်တွေကိုတဆင့်ချင်းအကောင့်ထဲဖော်နေတယ်လို့ဖော်ပြထားပါတယ်တခါဒီမြန်မာရေးနဲ့ပတ်သက်ပြီးတော့ပဲမြန်မာနိုင်ငံပြည်ပခမှာအထူးပါဝင်ပတ်သက်နေသူတချို့တက်ရောက်တဲ့အစည်းအဝေးတစ်ခုကိုအင်ဒိုနီးရှားနိုင်ငံကကမကထလို့ကျင်းပခဲ့ပြီးအဲ့ဒီမှာဒီမချခင်အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးအတွက်အပြုသဘောဆောင်တဲ့အလားအလာရှိနေတယ်လို့အင်ဒိုနီးရှားနိုင်ငံကတောက်ချာနေကပြောပါတယ်နိုဝင်ဘာလ20ရက်နေ့ကနေ22ရက်နေ့အထိ င်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့အဲ့ဒီအစည်းအဝေးမှာဒီမိုကရေစီလိုလားတဲ့အဖွဲ့တွေတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG တို့ပါဝင်ပြီးတော့စစ်ကောင်စီဘက်ကတော့တိုက်ရိုက်ကိုစားပြုသူမပါပေမဲ့ဂျာကန်တဆင့်စကားပြောဆွေးနွေးသူတွေတက်ရောက်ခဲ့တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပြီးအသေးစိတ်ကိုတော့မထုတ်ပြန်ချပါဘူး။ဒီနေ့အတွက်အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်ကျမတို့ရဲ့ဒီနေ့အစီအစဉ်ကိုတော့အစီအစဉ်ထုတ်လုပ်မှုရေးမှုကမတင်ဂီတာဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ် View American တရဲ့ Slim Nakin Radio အစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်တာရှင်များနဲ့တကွအမျိုးမျိုးပြည်သူပြည်သားအပေါင်းစမ်းမပေးခင်ကြပါစေကျမကတော့ခင်ဗျူထွေးပါရှင်